Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဇန်နဝါရီလ12ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00ချိန်လိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190လို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်စနေညရဲ့အစီအစဉ်မှုကကျွန်မစုမုံပါရှင်
ကျမဧတနာကျော်ပါအမေရိကန်ပြည်အောင်စုမှာအစိုးရလုပ်ငန်းတချို့ရပ်ဆိုင်းထားရတဲ့အခြေအနေကဒီကနေ့မှပဲသမိုင်းဝင်အခြေအနေတစ်ခုဖြစ်သွားတော့ပြီးတော့ဒီကနေ့ဆိုရင်22ရက်မြောက်နေ့ဖြစ်ပြီးတော့ဒါအမေရိကန်သမိုင်းမှာအရှိအကျဆုံးအစိုးရလုပ်ငန်းရပ်ဆိုင်းမှုဖြစ်ပါတယ်အမေရိကန်ပြည်အောင်စုမှာပဲဆန္ဒဒေါ်နယ်ထရမ့်အမေရိကန်ပြည်အောင်စုရဲ့အကျိုးစီးပွားပြည်စီရများလုပ်နေသလားဆိုပြီးတော့ FBI ကစုံစမ်းခဲ့ကြပါတယ်လို့ New York Times သတင်းစာကြီးကမနေ့ကပဲဖော်ပြသွားပါတယ်ဒီလိုမျိုးဒီအမေရိကန်သတင်းနိုင်ငံတကာသတင်းတွေဒေတာရင်းသတင်းတွေဒီညကြားရဖို့ရှိပါရဲ့မယ်စမိုးရင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆရာမကတော့ရခိုင်ပြည်နယ်ထဲမှာဖြစ်ပွားနေတဲ့စီးရဲတင်းမာမှုတွေကြောင့်ဆစ်ဆောင်ထွက်ပြေးနေရတဲ့ဒေတာခံတွေအတွက်ကိုဒီအစိုးရဝန်ကြီးဌာနတွေကကူညီပေးနေပါတယ်ဒါပေမဲ့လို့လိုအပ်ချက်တွေကတော့များစွာရှိနေသေးတယ်ဆိုပြီးပြောဆိုမှုတွေရှိပါတယ
်ဒီမှာလည်းပြည်ပြီးတော့ဘာလိုချက်ရှိတယ်ဆိုတော့တစ်ခေတ်နေမှာကဒီရေကောင်းရေတရားရှိဖို့အတွက်ကအရေးအကြီးတွေ့နေကြတယ်နောက်ထပ်ကအင်တာ
ကတော့ကူညီကယ်ဆယ်ပေးနေသူတို့ပြောပြသွားတာပါနောက်ပိုင်းမှာအပြည့်ဆုံးနားဆင်ရပါမယ်အပတ်စဉ်ကဏ္ဍတွေထဲမှာတော့2018-2019ခုနှစ်အတွင်းမြမလူမှုအများစုရဲ့စာဝတ်နေရေးစီးပွားရေးပိုင်းတွေကိုသုံးသပ်ထားတာနောက်ပြီးတော့စာအုပ်တအုပ်ထုတ်နိုင်ဖို့အရေးသေးပြည့်မြအောင်ဘယ်လိုမျိုးလုပ်ကြမလဲဆိုတဲ့သုံးသပ်ချက်မြမတခွင်အစီအစဉ်နဲ့အတူဒုတိယပိုင်းနိုင်ဝက်မှာတော့စနေညတဲ့လေလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမအေးတန်တာကျော်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
အမေရိကန်ပြည်အောင်စုမှာအစိုးရလုပ်ငန်းတချို့ရပ်ဆိုင်းထားရတဲ့အခြေအနေဟာဒီကနေ့မှပဲသမိုင်းဝင်အခြေအနေတစ်ခုဖြစ်သွားခဲ့ပါတယ်။အစိုးရရန်နေရာတချို့ရပ်ထားရတာဒီကနေ့22ရက်မြောက်နေ့ဖြစ်ပြီးတော့ဒါကအမေရိကန်သမိုင်းမှာအရှိအကျဆုံးဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကအမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာနိုင်ငံနဲ့တရားမဝင်ဝင်ရောက်မှုတွေတားဆီးရေးဒတိုင်းရှည်ကြီးဆောက်လုပ်ဖို့အတွက်ဒေါ်လာတန်း5,000ကျော်တောင်းထားတာကိုအောက်လွှတ်တော်ကငြင်းပယ်ထားတာဖြစ်ပါတယ်။အမေရိကန်တောင်ပိုင်းနယ်စပ်ကအဲ့လိုမျိုးလူတွေတရားမဝင်ဝင်ရောက်နေရတာကြွကြော်မှုပဲဖြစ်တယ်လို့သမ္မတထရမ့်ကမနေ့ကပဲပြောသွားသေးပြီးတော့ဒါမှမဟုတ်ဒီလိုဒတိုင်းဆောက်ဖို့အစိုးရရဲ့လုပ်ငန်းတွေပြန်ပြီးလဲပတ်နိုင်ဖို့အတွက်အစိုးရအသုံးစရိတ်ကျလာအောင်လုပ်တဲ့ဤတနေ့အဖြစ်နိုင်ငံတော်အရေးပေါ်ကြေညာတာမျိုးတော့မရက်ပါဘူးမလုပ်ပါဘူးလို့နောက်ပိုင်းမှာပြောသွားပါတယ်။အဲ့လိုဖြစ်မဲ့အစားအောက်လွှတ်တော်ကသဘောတူငွေချပေးတာပဲလိုချင်ပါတယ်လို့လည်းသူကပြောပါတယ်ဒီတိုင်းဆောက်လို့ရေးသမရရဲ့တောင်းဆိုတဲ့ငွေချင်းနဲ့ပတ်သက်လို့သမရနဲ့အောက်လွှတ်တော်အကြားမှာသဘောထားကွဲခဲ့ကြလို့ဒီဇင်ဘာ22ရက်နေ့ရောက်တဲ့အချိန်မှာပဲတချို့ဌာနတွေအတွက်အစိုးရအသုံးစရိတ်ပြတ်တောက်သွားတာဖြစ်ပြီးတော့ဒီချက်မှာတော့အမိမြေလုံးလုံးရင်းနဲ့နိုင်ငံသားရေးဝန်ကြီးဌာနတွေလည်းပါပါတယ်။စုစုပေါင်းပြည်အောင်စုအစိုးရဝန်ထမ်း7,000လောက်လောက်ဝက်လာစာမရဘဲနဲ့အလုပ်ရန်နာထားရတာမျိုးတချို့ကလည်းလာစာမရဘဲနဲ့ဆက်ပြီးတော့အလုပ်လုပ်ပေးနေရတာမျိုးတွေဖြစ်နေပါရဲ့ရှင်။
အဲ့အကြံဖတ်ဖွဲ့တွေကိုတိုက်တဲ့နေရာမှာပါဝင်နေတဲ့ဆီးရီးယားနိုင်ငံရှေ့မြောက်ပိုင်းကအမေရိကန်တပ်ဖွဲ့တွေကိုအစီအစဉ်တကျပြန်ရုပ်သိမ်းနေတယ်လို့အမေရိကန်ကတောက်ကြနေနောက်ပိုင်းမှာပြောကြားလိုက်ပါတယ်။အမေရိကန်ဆိုရတဲ့မှာချမှတ်ထားတဲ့မူဝါဒတိုင်းတက်တွေပြန်ရုပ်သိမ်းနေတာဖြစ်တယ်လို့အမေရိကန်ပန်ဒဂွန်စစ်ဌာနချုပ်ရဲ့ဖြောခွင့်ရတမူကြီးရှောင်းရောဘတ်ဆန်ကထင်ရှားချက်ထဲမှာပြောထားပါတယ်။မိဘင်ကဆစ်စင်အခြေအနေပေါ်မှာမူတီဗီတက်တွေပြန်ရုပ်သိမ်းတာကိုလှုံ့ဆော်နေတာပါ။အငင်းပွားစရာဖြစ်နေတဲ့အချိန်ပေါ်မှာမူတီဗီလှုပ်တာမဟုတ်ပဲမိမိတို့ရဲ့မဟာမိတ်တွေနဲ့မိတ်ဆွေနိုင်ငံတွေနဲ့ပြောဆိုဆွေးနွေးမှုလှုပ်တာဖြစ်ပါတယ်။အမေရိကန်အနေနဲ့ဆီးရီးယားကနေတက်တွေကိုစနစ်တကျပြန်ရုပ်သိမ်းနေချိန်မှာပဲအဲ့မှာရှိတဲ့ညမောင်းတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေကိုလည်းဆက်လက်အကူအညီပေးသွားမှာဖြစ်ကြောင်းလုံခြုံရေးရတက်တွေရဲ့လှုပ်ရှားမှုနဲ့အချိန်ကိုတော့ပြောမှာမဟုတ်ဘူးဆိုပြီးတော့တန်မူကြီးရောဘတ်ဆန်ကပြောပါတယ်။တောက်ကြနေအစောပိုင်းလုံးကတော့ဆီးရီးယားမှာရှိတဲ့တက်တွေကိုပြန်ရုပ်သိမ်းနေတယ်ဆိုတာနဲ့ပတ်သက်ပြီးအမေရိကန်ဘက်ကညှင်းဆုပ်ခဲ့ပြီးတော့တပ်ဖွဲ့တွေပြန်ရုပ်သိမ်းတာမဟုတ်ပဲကနဦးဆွေအနေနဲ့ဆစ်လက်နက်ပစ္စည်းတွေကိုရုပ်သိမ်းလာတာဖြစ်တယ်ဆိုပြီးတော့ VOA ကိုပြောပါရခင်ဗျာ
American ပြည်အောင်စုမှာတမတ်ဒေါ်နယ်ထရမ့်ကိုပြည်အောင်စုစုံစမ်းစစ်ဆေးပြုလို့အကြီးအကဲ James Comey ကိုယာရုကဖြောက်လိုက်တဲ့အခါမှာ FBI အရာရှိတွေလန့်သွားပြီးတော့တမတ်ဟာ American ပြည်အောင်စုရဲ့အကျိုးစီးပွားဖျက်ဆီးအောင်များလုပ်နေသလားဆိုပြီးတော့သူတို့စုံစမ်းခဲ့ကြတယ်လို့ New York Times သတင်းစာကြီးကမနေ့ကပဲဖော်ပြသွားပါတယ်။တမတ် Trump ဟာတိတိကျကျနဲ့များရုရှားအတွက်လှုပ်ပေးနေသလားဒါမှမဟုတ်လေသူစိတ်မပါပါမဲ့လေရုရှားအစိုးရရဲ့ချုပ်ကိုင်မှုခံနေရလားဆိုတာထောက်လင်းရေးအရာရှိတွေစုံစမ်းခဲ့ကြတယ်လို့အမည်မဖော်တဲ့အရာရှိဟောင်းတွေနောက်ပြီးတော့ဒီစုံစမ်းမှုနဲ့ပတ်သက်တဲ့သူတွေကိုမေးမြန်းပြီးတော့တောက်ကြနေတဲ့တင်းမှာဖော်ပြထားတာပါ 2019ခုနှစ်မေလမှာမစ္စတာကိုမီရာတို့ကဖယ်ရှားခံရတဲ့အခါမှာအမေရိကန်ရွေးကောက်ပွဲကိုဝင်ရှုံမရှုံဆိုတဲ့ရုရှားကိစ္စနဲ့ပတ်သက်လို့စုံစမ်းမှုတွေကြောင့်မစ္စတာကိုမီကိုဖြုတ်ရတာပါလို့သမ္မတထရမ့်ကပြောသွားခဲ့ပါတယ်။ဒါကြောင့်သူတို့စိုးရိမ်သွားကြလို့အဲ့လိုမစုံစမ်းမှုလုပ်တာလို့နယူးယောက်တိုင်းစ်ကိုပြောသွားပါတယ်။ဒါဟာသမ္မတရဲ့တရားစီရင်ရေးကိုဝင်ရောက်ဆွတ်ဖက်တာလားဆိုပြီးစုံစမ်းမှုတွေလုပ်ခဲ့ကြတယ်လို့လည်းအရင်ကပြောထားတာရှိပါတယ်။ဒါပေမဲ့အများကိုထုတ်မထုတ်ပြန်ထားတဲ့ကိစ္စကတော့သမရရဲ့လုပ်ရတွေကနိုင်ငံရဲ့လုံခြုံရေးကိုအန္တရာယ်ဖြစ်စေနိုင်လားဆိုတာသိဖို့အစုံစမ်းမှုတွေလုပ်နေတယ်ဆိုတဲ့ကိစ္စပါပဲ။သမရထရမ့်ကတော့ဒီသတင်းဆောင်မနဲ့ပတ်သက်ပြီးတော့ Twitter လူမှုကွန်ရက်စာမျက်နှာမှာဒီကနေ့ပဲတုံ့ပြန်သွားတာကတော့လုံးဝကိုအသုံးမချတဲ့ New York Times သတင်းစာမှာရေးထားလို့သိရတာ။ဒီအလုပ်ဖြုတ်ခံရတဲ့ကော်မီကလုံးဝကိုအသုံးမချလို့အလုပ်ဖြုတ်ခံရတာပါ။ဒါကိုသူတို့ကကျွန်တော်ကိုဘာအကြောင်းပြချက်ဘာအနေအထားမှမရှိဘာတက်တယ်မှမရှိပဲနဲ့စုံစမ်းစစ်ဆေးနေကြရဲ့လို့ Twitter ဆာမျက်နှာမှာသမရထရမ့်တုံ့ပြန်ရေးသားသွားခဲ့ပါတယ်ရှင
်။ပြည်ထောင်စုမှာရောင်းမြန်အင်ဂျီဝဆန္ဒပြတဲ့သူတွေဟာဒီနေ့မှာတော့ကိုချင်းမျိုးအဖြစ်နဲ့ဆန္ဒပြကြမှာဖြစ်ပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်7000ကိုလည်းနိုင်ငံတော်မှနေရာချထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ဒီအတင်း Paris မြို့ကဆန္ဒပြပွဲတွေဟာအကြမ်းဖက်တဲ့အထိဖြစ်လာခဲ့ပြီးတော့ပြည်သက်ရဲတပ်ဘက်ကရှောင်းလန်လီစီလမ်းမကြီးတစ်လျှောက်နဲ့ Arctic Crime မဟုတ်ဦးနာကဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံးလေးဒီမိသားပိုက်တွေနဲ့နှိမ်နှင်းခဲ့ပါတယ်။အခုသတင်းပတ်မှာတော့ဆန္ဒပြပွဲတွေကိုဥဆောင်သူတွေက Paris မြို့အပြင်ပြင်သစ်နိုင်ငံအလယ်ပိုင်းက Bogus မြို့မှာလည်းဆန္ဒပြကြဖို့ပြောလိုက်ပါတယ်။ Paris မြို့ကိုလာဖို့အတွက်အခက်အခဲရှိတဲ့သူတွေနဲ့အဲ့မှာဆန္ဒပြကြဖို့ဖြစ်ပါတယ်။ Bogus မြို့ကန်တွေကတော့ဒီစိတ်ပူနေကြပြီးတော့စီးပွားရေးလုပ်ငန်းတွေကလည်းတကယ်လို့အကြံဖတ်တာတွေဖြစ်လာခဲ့ရင်တို့ရဲ့ဆိုင်တွေစီးပွားရေးလုပ်ငန်းတွေဖျက်ဆီးမခံအောင်မမင်းပေါက်တွေကိုကာယံအတားဆီးတွေလုပ်နေကြတယ်ဆိုပြီးတော့မြို့တော်ဝင်ပါစကောဘလော့ကပြည်သက်သတင်းအေဂျင်စီ AFP ကိုပြောပါတယ်တက်စီတွေကိုအခွန်တိုးကောက်ဖို့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့ပြည်သက်နိုင်ငံတော်ကနှုန်းမ18ရက်နေ့ကစတင်ပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်အဲ့ဒီဆန္ဒပြပွဲတွေကနေသမ္မတအမန်နျူအယ်မက်ခရွန်ရဲ့ liberal စီးပွားရေးပြည်ပြင်ကြောင်းလဲမှုမူဝါဒတွေကိုပါကန့်ကွက်ဆန္ဒပြတဲ့အထိဖြစ်လာခဲ့ပြီးတော့ဒီဆန္ဒပြပွဲတွေကြောင့်သမ္မတမက်ခရွန်ဟာအခွန်အားတိုးကောက်မယ်ဆိုတဲ့အစီအစဉ်ကိုရဆိုင်းခဲ့ရပါတယ်ခင်ဗျာ
VOA American သံညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 5953ညလိုင်းဒိုမီတာ25 kHz 7183ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါမယ
်။ American အတန်းကနေပြီးတော့ဒီ data ရင်းသတင်းတွေဆက်ပြီးတော့ပြောပြပေးသွားပါမယ်။တရုတ်နဲ့ data ရင်းနိုင်ငံသားတွေအကြောင်းမှာနည်းမြေပိုင်ဆိုင်မှုနဲ့တောင်တရုတ်ပင်လယ်ပိုင်နဲ့ကိစ္စတင်းမာမှုတွေရှိနေတဲ့အချိန်မှာပဲ American ရေးတဲ့အကြီးအကဲတူတရုတ်နိုင်ငံကိုရောက်ရှိမှာဖြစ်ပါတယ်။အမေရိကန်ရေးတဲ့စစ်စင်ရေးအကြီးအကဲရေးတဲ့ဗိုလ်ချုပ်ကြီး John Richardson ကကျောင်းနိုင်ငံကသူနဲ့ရာထူးတူဒုတိယရေးတဲ့ဗိုလ်ချုပ်ကြီး Shen Jinlong အပြင်တရုတ်ဗဟိုစီရေးကော်မရှင်ခေါင်းဆောင်တွေနဲ့ပီကင်းမြို့နဲ့နန်ဂျင်းမြို့တို့မှာတွေ့ဆုံမှာဖြစ်တယ်လို့အမေရိကန်ရေးတဲ့ကပြောပါရယ်။ခီးစင်ကတနင်္ဂနွေနေ့ကနေပြီးတော့ဗုဒ္ဓဘူးနေ့အထိဖြစ်ပြီးတော့ဒါကဗိုလ်ချုပ်ကြီး Richardson ရဲ့သူတာဝန်ယူချိန်ကစလို့ဒုတိယမြောက်ခရီးဖြစ်တယ်လို့တရုတ်နဲ့အမေရိကန်စစ်တပ်အကြောင်းမှာထိခိုက်မှုလျှော့ချပြီးတော့အကျိုးရှိမဲ့ရလက်ရရှိရေးပြောဆိုဆွေးနွေးမှုတွေကိုဆက်လုပ်ဖို့ရည်ရွယ်ချက်နဲ့တွားရောက်တဲ့ခီးစဉ်ဖြစ်တယ်လို့လည်းဆိုပါတယ်။ဗိုလ်ချုပ်ကြီးရစ်ချက်ဆန်ဟာတရုတ်ဗိုလ်ချုပ်ကြီးရှောင်းနဲ့2018ခုနှစ်ကလည်းတခါတွေ့ဆုံခဲ့ပြီးကြားထဲမှာလည်းဗီဒီယိုနဲ့တွေ့ဆုံဆွေးနွေးမှုတွေ၃ငါပြုလုပ်ခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။
ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကသူ့ရဲ့မွေးဆေးဝါးတိုက်ဖျက်ရေးလုပ်ငန်းတွေကိုဝေဖန်နေတဲ့ဖိလစ်ပိုင်နိုင်ငံကကက်သလစ်ခရစ်ယာန်ဖုံးတော်ကြီးတွေကိုပြီးခဲ့ကြတဲ့ဇာတ်ဝင်နေ့မှာပဲထပ်ပြီးတော့အင်းရည်စီစီဆဲဆိုပြီးတော့ပြစ်တင်ရှုတ်ချလိုက်ပါတယ်။မနီလာမြို့မြောက်ပိုင်းကကျောင်းအုံမြစ်ချပွဲအခမ်းအနားအတွင်းမှာသမ္မတဒူတာတေကကက်သလစ်ဖုံးတော်ကြီးတွေကိုဆဲဆိုခဲ့ပြီးတော့ဘုန်းကြီးများစုအားလိန်လူချင်းစုံမတ်သူတွေဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ဘာကြောင့်အခုလိုသူကရင်းရည်စီစီဆဲဆိုဝေဖန်ပြောဆိုခဲ့လဲဆိုတာကိုတော့သမ္မတဒူတာတေကမပြောခဲ့ပါဘူး။ဒါပြင်ကက်သလစ်ဖုံးတော်ကြီးတွေအနေနဲ့ပုံမှန်လင်းလင်းထုတ်ပေါ်ပြောဆိုပြီးတော့သူတို့ရဲ့ဒီမြမစရိယကြင်ကြံအားထုတ်တာတွေကိုမလုပ်ပဲရည်စားထားခွင့်ပေးဖို့ကိုလည်းပြောလိုက်ပါတယ်သူငငယ်တုန်းကတော့ဖုန်းတော်ကြီးတစ်ပါးကသူ့ကိုလိမ်မိုက်ဆိုင်ရာမဖွဲမရလှုပ်ဖူးတယ်ဆိုပြီးတော့သူသမရဖြစ်ခါစားမှာသမရဒူတတိကပြောခဲ့ပါတယ်ကဘာတော်မှာတော့ရိုမန်ကက်သလစ်ဖုန်းတော်ကြီးတွေဟာလိမ်မိုက်ဆိုင်ရာအရှုပ်တော်ပုံတွေနဲ့ဝေဖန်ခံနေရတာဖြစ်ပြီးတော့ဖိလစ်ပိုင်နိုင်ငံမှာတော့အဲ့လိုအရှုပ်တော်ပုံတွေကြီးကြီးမားမားဖြစ်ပေါ်တာတော့မရှိသေးပါဘူးခင်ဗျာ
American ပြည်အောင်စု Rocky တောင်တန်းဒေသနဲ့သူ့ရဲ့အရှိကမြေပြန့်လွင်ပြင်ဒေသတို့မှာတောက်ကြနေကစီးနင်းမုန်တိုင်းကြီးတစ်ခုဝင်ရောက်တိုက်ခတ်ပြီးတော့နိုင်ငံအရှိချမ်းကိုရွေးရှားနေပါတယ်။တရင်ဘက်ကစနစ်တွင်းမှာမိုင်ပေါင်း 1,800 အရှိဒေသပေါင်းများစွာကိုဒီမုန်တိုင်းဖျက်ဆီးသွားမှာဖြစ်ပါတယ်။ဒီမုန်တိုင်းကမက္ကဆီကိုနိုင်ငံမှာမိုးရေဖြစ်နေဆခဲ့တာဖြစ်ပြီး American ပြည်အောင်စုအထက်ပိုင်းကလေရေတွေနဲ့တွေ့တဲ့အခါမှာစီးနင်းတွေဖြစ်သွားစေတာပါ။ Denver မြို့တောင်ပိုင်း San Gregorio Cristo တောင်တွေပေါ်မှာဆိုရင်နှင်းထုနှင်းတပေးကွဲကြမယ်လို့ခံမှန်းထားပါတယ်။မုံတိုင်းကဝါရှင်တန်မြို့တော်ကိုပါဖျက်သွားမှာဖြစ်ပြီးတော့တနင်္ဂနွေနေ့မှာတော့အရှိချမ်းကန်ယူတန်းကိုဖျက်ပြီးတော့ပင်လယ်ထဲကိုထွက်သွားမှာဖြစ်ပါတယ်ရှင်
။အင်္ဂလန်မှာဒီကနေ့ကစားခဲ့တဲ့ Premier League ဘောလုံးပွဲမှာတော့ Arsenal အတွင်းရှုံးသွားပါတယ်။ West Ham နဲ့ Arsenal တို့ဒီကနေ့လစားကြတာမှာ West Ham United က Arsenal ကိုတကူးကိုမရှိနဲ့နိုင်သွားတာပါ။ West Ham အတွက်ဂိုးကိုတော့48မိနစ်မှာ Declan Rice ကသွင်းခဲ့တာပါ။ Webby ကနေစက္ကမိုင်းလို့မှ Arsenal ဘက်ကဂိုးသွင်းခဲ့ပေမဲ့လူဂျွန်မောဖြစ်နေတာကြောင့်ဂိုးမရဘဲနဲ့Arsenal တင်းက West Ham ကိုနိုင်သွားတာဖြစ်ပါတယ်။ Arab Sofa မြပြည်တော်စု UAE နိုင်ငံမှာကျင်းပနေတဲ့ Asia Flat ဘောလုံးပွဲမှာတော့ Iran တင်းနိုင်သွားပါတယ်။ Iran နဲ့ Vietnam တို့ဒီကနေ့ကစားကြတာမှာ Iran က2ဂိုးကိုမရှိနဲ့နိုင်သွားတာဖြစ်ပါတယ်။ကျွန်တော်တို့အခုသတင်းချင်းညာနေချိန်မှာတော့ Yemen နဲ့ Iraq တို့ကစားနေကြပြီးတော့ဒုတိယပိုင်းမိနစ်50လောက်ရောက်လာတဲ့အချိန်ထိတော့ Iraq အတင်းက2ဂိုးကိုမရှိနဲ့ဦးဆောင်နေပါတယ်ခင်ဗျာ
နောက်ဆုံးတင်ထားတဲ့သတင်းတွေကိုမအေးတနာကျော်နဲ့ကိုရန်နိုင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေခြင်းနဲ့ဒီပိုင်းနဲ့တဲ့ VOA ရဲ့ website စာမျက်နှာနဲ့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာပါဒီပိုင်းနဲ့တဲ့ထုတ်လွှင့်ပေးနေတာမှုအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအယူအဆထိတ်တန့်ရောက်သတင်းပါတော့ကိုတင်ဆက်ပေးကြပါတယ်ရခိုင်ပြည်နယ်ထဲမှာဖြစ်ပေါ်နေတဲ့မြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ AA တို့အကြားရင်းဆိုင်တိုက်ပွဲတွေကြောင့်စစ်ရှောင်ထွက်ပြေးလာရတဲ့ရခိုင်ဒေသခံတွေအတွက်လိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေအရေးပေါ်ကူညီပေးနေပါတယ်လို့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူကပြောပါတယ်။ဒါပေမဲ့လို့ထောင်ချီတဲ့ဒုက္ခသည်တွေအတွက်တောက်သုံးရေကအရေးပေါ်လိုအပ်နေပြီးတော့ရာသီဥတုဆိုးဝါးတဲ့ဒဏ်ကြောင့်နေထိုင်ရေးအခြေခံလိုအပ်ချက်စားနပ်ရိက္ခာအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။နောက်ဆုံးအခြေအနေတွေကိုစုစည်းတင်ပြထားတာနားဆင်ပါရှင်။ရခိုင်ပြည်နယ်ထဲမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်တပ်အေတို့ကြားစီးရဲတင်မာနေဆဲဖြစ်ပြီးတော့တိုက်ပွဲဖြစ်နေတဲ့ဒေသတွေကတင်းချောင်လာကြရတဲ့တပ်ကြီးရွယ်အိုတွေကိုဝင်ဆောင်မိခင်တွေလူမမဲ့ကလေးငယ်တွေနဲ့နောက်နာမကျန်းဖြစ်နေသူတွေအရေးပေါ်အကူအညီလိုအပ်နေသူတွေအတွက်လုံခြုံရေးအခြေအနေရသွားလို့ရတဲ့နေရာအထိလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကတွားရောက်ကူညီပေးနေကြပါတယ်ဆရာဝန်တွေသူနာပြုတွေနဲ့ကျန်းမာရေးဝန်ထမ်းတွေကကျန်းမာရေးစောင့်ရှောက်မှုတွေပေးနေပါတယ်လို့ကျန်းမာရေးဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်က VOA မြန်မာပိုင်းကိုပြောပါတယ
်ဒီလိုပဲစေတင်းချောင်းတွေကလည်းကျွန်တော်တို့ကဆက်ဆံမှုကပုံပေးနေပါတယ်အခုကဒီလိုအခုဖြစ်လို့ရှိရင်လည်းဒီပြန်ပြီးတော့ခွဲဖြစ်ပြတာလည်းလုပ်ကြရတယ်အဲဒါနဲ့ကျွန်တော်တို့ကစေတင်းချောင်းတို့ကလည်းစခန်းတွေတို့ကလည်းလူမှုဝန်ထမ်းတွေကလည်းကျွန်တော်တို့ထောက်ပံ့မှုပေးနေလို့ကျွန်တော်ကျန်းမာရေးဘက်ကလည်းပုံပေးနေပေးနေပါတယ်ခင်ဗျကျွန်တော်တို့ကမတက်ဆင်းတဲ့ရေအားတက်ကြတယ်လည်းမဖြစ်အောင်လည်းပြန်လည်လုပ်နေတယ်။အခုကတော့ပြည်နယ်ရေးချင်းရှိနေတဲ့ဒရင်ဘိုးလည်းရှိတာ။အဲတော့အဲ့ဒါလည်းအကုန်လုံးတော့ရောတော့အကုန်လုံးအဆင်ပြေအားလုံးပေါ့အဆင်ပြေပါတယ်။စိတ်ခက်ခဲတာမရှိတော့ဘူး။ဒီနေ့ကဘူးဒီတော်ပေါ့။ဘူးဒီတော်ကတော့ကျွန်တော်တို့ကအခုကတော့တွားပြီးတော့ဒီကျမ်းမာရေးဝန်ထမ်းတွေကလည်းဘောပိုင်းကြီးခေါ်တာဘောပိုင်းကြီးတွေနဲ့ဆက်ဆောက်ပြေးနေပါလား
။အဓိကကတော့လူအုပ်စုနဲ့နေထိုင်သူတွေကြားကူးစက်ရောဂါတွေမဖြစ်ပွားရအောင်လို့အခြေခံကျန်းမာရေးစောင့်ရှောက်မှုတွေနဲ့အသိပညာပေးဆောင်ရွက်နေပါတယ်လို့ဒေါက်တာတန်းထွန်းအောင်ကပြောပါတယ်။ထောင်နဲ့ချီပြီးခိုးလုံနေထိုင်နေကြရတဲ့ယာယီဒုက္ခသည်စခန်းတွေတဲကဆစ်ပြေးဒုက္ခသည်တွေအတွက်အစိုးရတာဝန်ရှိသူတွေနဲ့ဝန်ကြီးဌာနတွေဘက်ကလိုအပ်တဲ့အကူအညီတွေဆောင်ရွက်ပေးနေပေမဲ့လို့အခြေခံကျန်းမာရေးစောင့်ရှောက်မှုကလိုအပ်ချက်တွေရှိနေစေဖြစ်ပြီးတောက်သုံးရေကအရေးပေါ်လိုအပ်နေသလိုမိုးသီးထန်စွာရွာသွန်းမှုကြောင့်ယာယီရွက်ဖြင့်တဲလေးတွေနဲ့ခိုးလုံနေရသူတွေအတွက်နေထိုင်မှုအခက်အခဲတွေကတော့ရင်ဆိုင်နေကြရတော့မယ်လို့ဒုက္ခသည်တွေကိုတွားရောက်ကူညီပေးနေတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကအတွေ့အမှုကိုစောစောထုံးကအခုလိုရှင်းပြပါတယ်
။စကဲနေမှာဒီစစ်မအေးအဲဦးဇနာကနေပြီးတော့မှဒီယာယီစစ်တိခဲလေးပေါ့နော်ဒီစစ်ဒုက္ခခဲလေးအခွင့်အရေးပါတယ်မှာအဲ့ဒါလည်းလို့မှပြရပါမယ်။အဲဒါပေမဲ့လည်းအဒီမှာကဒီပေါ်တော့ဒီအကုန်လုံးဒီဆံဝင်နေအသင်းကပုံမှန်အမြင်လေးရှိရတော့မဟုတ်ဘူး။
အဲနောက်တစ်ခုတစ်ခဲနေမှာဆိုလို့ဒီပိုင်းစီစီဆန္ဒကနောက်ပိုင်းပြကြပြီပေါ့နော်တစ်ခဲနေမှာကဒီရေကောင်းကြီးတရားရှိဖို့အတွက်ကရဲ့တကယ်တွေ့ကြတယ်နောက်တစ်ခုကအင်တာအင်တာသမီးကမရှိနေဘူးပေါ့နော်နောက်ပြီးတော့မှဒီကျမိုင်းနဲ့ပတ်သက်ပြီးတော့ပညာပေးဆောင်ရွက်ရှိတွေကတော့အသိအနိုင်နေပါတယ်မှာ
အခုချိန်ထိလည်းနှစ်ဖက်စီးရေးတင်းမာနေစေမှုနေ့စဉ်နေ့ရက်စို့ထွက်ပြေးနေကြရတဲ့ဆ
ါတယ
်အခုလောလောဆယ်မှာဒီကျောက်တော်မြို့နယ်မှာဆိုရင်ဒီတောင်မင်းကလားဆိုတဲ့ရောပေါ့နော်အဲ့ဒီရောမှာသခင်ရှိတယ်ဓာတုကကင်ဆောင်မှာသခင်ရှိတယ်အဲနောက်တစ်ခုကကြတော့ဒီဝတောင်ဆိုတဲ့ပြည်ရောမှာသခင်တစ်ခုရှိရပါတယ်မှာနောက်ပုံမကျမျိုးနယ်မှာဆိုလို့ရှိရင်အဖက်မြေနယ်မှာရှိတယ်ဒီဘုံနဲ့ဆိုတဲ့ရောမှာရှိတယ်ပေါ့ဒီဘုဒ္ဓရောင်မျိုးနဲ့မှာဆိုလို့ရှိရင်တော့စေတောင်ရောပါပေါ့နော်သခင်တစ်ခုခွင့်ရတာရှိတယ်မှာအဲ့ဒီတော့ရှိရောမှာခွင့်ရတဲ့သခင်ကအများဆုံးပါပဲအဲလူကြီးကတော့ထောင်းနေရတဲ့ရှိစ်ကြော်တာပေါ့လေနော်အဲအခုလို့စုစုပေါင်းလူကြီးကတော့ဒီနေ့နောက်အပြေရတော့ငါထောင်းနေတော့ကြော်တော့ပြင်မှာ
လာရောက်ခုလိုနေကြတဲ့ဒုက္ခသည်တွေအပြင်တိုက်ပွဲတွေကြားပိတ်မိနေတဲ့ဒုက္ခသည်တွေစီလိုအပ်တဲ့အခြေခံစားနပ်ရိက္ခာနဲ့စေဝါပစ္စည်းတွေအရောက်ပေးဖို့နိုင်မှုကလည်းလူမှုကွန်ရက်ကယ်ဆယ်ရေးအဖွဲ့တွေနဲ့ရပ်ဖက်အဖွဲ့အစည်းတွေဘက်ကစူးစမ်းနေကြပေမဲ့လို့နည်းမြေလုံခြုံရေးအရာလမ်းမဆက်သွယ်မှုကခက်ခဲနေစေဖြစ်ပါတယ်။တချို့နေရာတွေမှာတော့စစ်တပ်ရဲ့နည်းမြေရှင်းလင်းမှုတွေကြောင့်တွားရောက်ဖို့အခက်အခဲရှိနေပြီးပိတ်ဆို့နေစေအနေထားဖြစ်တယ်လို့လည်းသူကရှင်းပြပါတယ
်။ဒီအထူးသဖြင့်ကတော့ဒီကဲမတော်ကတားတာရှိတယ်ပေါ့နော်တားတာရှိတယ်။အဲတချို့ area ကိုတော့တော့ခွင့်ရတဲ့နေရာလေးရှိတယ်၊တခုမရတဲ့နေရာလေးရှိတယ်။ဒါပေမဲ့ဒီနေရာမှာပါတကယ်ပါတခုတွေ့နေဆိုတော့ကျွန်တော်တို့ကတချို့ area ဒီမှာကပိုက်ပွင့်နဲ့တက်တက်ပြီးတော့မှပိတ်မှုရင်းကျော်တွေရှိတယ်။ဒါပေမဲ့အဲ့ဒီကျော်တွေကကျတော့ဒီကဲမတော်ကစစ်နေတဲ့ area ဖြစ်တဲ့အခါကျတော့ဒီပုံကူလို့မရဘူး။သတိချက်မရဘူးပေါ့နော်။တချို့ပုံကူတဲ့နေရာဒီမှာဆိုလို့ရှိရင်လည်းဥမာဆယ်အိတ်ဘလောက်ကိုပဲတက်ပြီးမြေတော့အာမိဒတ်ကစုကိုပြလာဦးရေဒီကဘလာဘက်ပြည်ရမှာတော့ဒီတော့လောက်ကြီးသင်ယူတယ်ဒီတော့လောက်ကိုပြဘူးအဲ့လိုမျိုးပမာဏကျတဲ့လည်းဒီရှိရတယ်မှာ
ဒီစစ်ဆောင်ဒုက္ခသည်တွေအတွက်တပ်ဆိုင်ရာရခိုင်ပြည်နယ်အစိုးရပြည်ထောင်စုအစိုးရပါဝင်နိုင်ငံတကာဖွဲ့စည်းတွေဘက်ကထိရောက်တဲ့ကူညီထောက်ပံ့မှုတွေပေးကြဖို့ကိုလည်းလက်ရှိကူညီကယ်ဆယ်ပေးနေသူတွေကတောင်းဆိုကြပါတယ်ရှင်ဒီရွေးမြန်မာပိုင်းရဲ့စနေညာကျန်းသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါလိမ့်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်။သတင်းနောက်မဆုအစီအစဉ်ကိုအရင်ဆုံးတင်ဆက်ပေးမှာပါ။နိုင်ငံတကာဗန္ဒာရေးအဖွဲ့အစည်းတွေရဲ့ကိန်းဂဏန်းတွေအရကတော့မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုကဖွံ့ဖြိုးတိုးတက်နေတော့မယ်ဆိုပေမဲ့လို့ကုန်ဆုံးသွားပြီဖြစ်တဲ့2018ခုနှစ်အတွင်းမြန်မာလူထုအများစုရဲ့စားဝတ်နေရေးစီးပွားရေးပိုင်းနဲ့ပတ်သက်လို့လူထုကိုယ်တိုင်ကရောလေးလာသုံးသပ်သူတွေကပါအားရစရာမရှိခဲ့ဘူးဆိုပြီးပြောကြပါတယ်။လာမယ့်2019ခုနှစ်အတွက်ကလည်းခံမှန်းချက်တွေကအားရစရာမရှိလာပါဘူး2018 2019စီးပွားရေးအခြေအနေသုံးသပ်ချက်တွေကိုတော့ဒီသတင်းပတ်ရဲ့သတင်းနောက်မှတ်စုအစီအစဉ်မှာမတ်မေခတင်ပြထားတာနားဆင်ပါရှင
်အခုချိန်ထိအကျဉ်းမှုမရှိသေးတဲ့ရခိုင်ပြည်အရေးအပါအဝင်နိုင်ငံတွင်တခြားအခြေအနေတွေကမ္ဘာစီးပွားရေးတစ်ခုလုံးရဲ့ရိုက်ခတ်မှုတွေကြောင့်2018ခုနှစ်အတွင်းမြန်မာလူထုရဲ့စီးပွားရေးအခြေအနေဟာဖြစ်ချင်တလောက်တိုးတက်မှုမရခဲ့ပါဘူး။ကမ္ဘာပံရဲ့ခံမှန်းချက်မှာမြန်မာစီးပွားရေးအလားအလာဟာအကောင်းဘက်မှာရှိနေပေမဲ့ရင်ဆိုင်ရမှာတွေရှိနေသေးဖြစ်တာကြောင့်ထိထိရောက်ရောက်မလုံနိုင်ဘူးဆိုရင်စီးပွားရေးအနာဂတ်အလားအလာပေါ်တည်ရောက်မှုရှိလာနိုင်တယ်လို့သတိပေးထားပြန်ပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးဖြစ်ပေါ်တိုးတက်မှုအခြေအနေငွေကြေးဖောင်းပွားမှုနှုန်း800ခန်းနှုန်းထိရှိလာမယ်လို့ကမ္ဘာပံဘက်ကခန့်မှန်းထားတာတွေမငြိမ်းချမ်းသေးတဲ့ရခိုင်အကြက်တဲအပါဝင်လက်ရှိအစိုးရအနေနဲ့ဒီနှစ်အတွင်းစီးပွားရေးပိုကောင်းလာအောင်လုပ်ဖို့အချိန်အတိုင်းတာနည်းနေတာစတာတွေကြောင့်2019ခုနှစ်အတွင်းစီးပွားရေးပိုကောင်းလာဖို့တိတ်မမြင်လာဘူးလို့တုံ့သက်လာသူကတော့အရင်အစိုးရလက်ထက်ဗန္ဒာရေးနဲ့အခွန်အရေးဌာနဒုတိယဝန်ကြီးဟောင်းဥမ္မာမောင်တိမ်ပါ
။ဘောဘင်းရဲ့လူရအိပ်ပြားဖို့ပဲရှိတယ်။ inflation ကို तू က 8.8 လို့မှန်းတာပေါ့နော်။ရှိနေမနေ့ကရှိတာ 5.5 ကနေ 8.8 ဆိုတော့တော်တော်ကိုတက်သွားပြီ။ဒါပေမဲ့လက်တွေ့မှာကြာတော့ကုန်စည်နှုန်းတွေက 10% လောက်ပြင်းနေပြီ။ဒီ2019မှာတော့အိပ်ဖောင်းမှုတော့သိမ့်မလို့အိပ်မပိန်သွားအောင်တော်တော်ကြိုးစားကြရမယ်
။လုပ်ငန်းရှင်တဦးဖြစ်တဲ့ Sakura Group ကဥသေးအောင်ကတော့2019ခုနှစ်အတွက်စီးပွားရေးတိုးတက်နိုင်ခြင်းအလားအလာပေါ်မှာလဲမျှော်လင့်ချက်တိတ်ကြီးကြီးမမမထားဘူးလို့ပြောလိုက်ပါတယ်
အစိုးရတရက်ကနေပြီးတော့သူတက်ဆိုင်ရာတက်ဆိုင်ရာဒီမှာစီမံကိန်းလုပ်ငန်းတွေပေါ့နော်အကျိုးရှိတဲ့စီမံကိန်းလုပ်ငန်းတွေပေါ့နော်ဒါတွေကိုတော်တော်များများပေါ်ဆောင်ပေးနိုင်မယ်ဆိုရင်အလုတ်ကန်ခွင်လန်းတွေအများကြီးထွက်လာမယ်ပေါ့ထွက်လာရင်တော့တက်လာမယ်ပေါ့အဲ့လိုထွက်မလာဘူးဟုတ်လားဒီလိုပဲစီမံကိန်းလုပ်ငန်းတွေကိုဟုတ်လားပေါ်ဆောင်ပေးဖို့နှောင့်နှေးနေသေးတယ်ဆိုရင်တော့တိတ်အခက်အခဲရှိလာနိုင်တယ်ဆက်ရှိတဲ့ပုံရှိလာနိုင်တယ်ပေါ့နော်
ဒီနှစ်2019နှစ်ထဲမှာတော့မလိုလားအပ်တဲ့လုပ်ငန်းခွင့်ပြုမှုပိုင်းစန့်ကြာတာတွေကိုပြုပြင်ပေးနိုင်မယ်ဆိုရင်စီးပွားရေးလုံရကန်ရလွယ်ကူလာပြီးတိုးတက်နိုင်ခြင်းရှိတယ်လို့အကောင်းမြင်သဘောနဲ့တုံ့တက်သွားသူကတော့လူငယ်စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ကိုရဲကျော်စင်ပ
ါဒီ export တင်တဲ့ကဏ္ဍတွေမှာရုံးလုပ်ငန်းတွေမှာလွယ်တင်တော့မလို့အရန်ခတ်နေတာတွေအများကြီးပဲမလိုလားအပ်တဲ့ policy တွေချုပ်ထားတာတွေအများကြီးပဲရုံးလုပ်ငန်းဌာနဆိုင်ရာမှာလည်းတစ်ခုနဲ့တစ်ခုအခြေဆက်မမိတာတွေလည်းရှိသေးတယ်။ export တစ်ခါတင်မှုတော့ကိုတော်တော်ကြားတယ်။ပြီးတော့ဒေါ်လာသေးလေးငြိမ့်နေကြတယ်။ဒေါ်လာသေးငြိမ့်တော့ကျောင်းဆင်ပြေတယ
်။လူငယ်တေးသန့်ရှင်တဦးဖြစ်တဲ့နဒီထိုက်ကတော့အခြေခံလူရန်စားတာမကလူရန်ရဲ့ဘဝတွေအပေါ်တိုက်ရိုက်တက်ရောက်စေမဲ့တိုးတက်မှုတွေရလာအောင်အစိုးရဘက်ကဖော်ဆောင်ပေးဖို့မျှော်လင့်ထားပါတယ်
။ဟုတ်ဘယ်သူပဲအုပ်ချုပ်ဆိုကိုမိပါလို့ပဲသဘောထားပြီးတော့အားကိုးနေတဲ့စိတ်ကတော့ပြည်သူတိုင်းမှာရှိတာပေါ့နော်အဲ့လိုဆိုတော့ရှေ့2019မှာလည်းပိုပြီးကောင်းလာဖို့ဆိုပြီးအားလုံးကတော့မျှော်လင့်ကြပါတယ်ဒါပေမဲ့ပြုပြင်ပြောင်းလဲနေတာအရင်တက်လမ်းကြောင်းတစ်ခုဖြစ်နေမယ်ဆိုရင်လမ်းကြောင်းဆိုတာအရင်တော့တောင်းနေကြလမ်းကြောင်းဆိုတာလက်ပေးလက်ယူမျိုးတွေပတ်စံနဲ့ပတ်သက်တဲ့ကိစ္စမျိုးတွေဆိုလိုတာမဟုတ်ဘူးနော်သူတို့လမ်းကြောင်းသူတို့ရှိတယ်မှာဒီပွဲမှာ contract ကဘာလုပ်မလဲအဲ့လိုဆိုဘယ်နေရာတော့ဘယ်လိုသွားဘယ်ဆက်တင်လိုက်အဲ့လိုမျိုးကဆိုလမ်းကြောင်းပေါ့အဲ့လိုလမ်းကြောင်းမျိုးတွေကလည်းအတက်တွေဖြစ်သွားတော့အကုန်လုံးဟိုအခက်အခဲတွေတွေ့ရပေါ့တွေ့ပြီးတော့အကုန်လုံးလည်းထိုင်ရမလို့ထားရမလို့ဖြစ်နေကြလားလည်းဖြစ်တော့အားလုံးစီးပွားရေးကြက်တဲ့လိုဖြစ်သွားတာဖြစ်ပါလိမ့်မယ်ဒါပေမဲ့အရင်ပြည်သူကြောင်းလဲတာကြားမယ်ဆိုရင်တော့ကလေးတွေအကုန်လုံးလဲပေါ့နော်အချင်းစာရိုက်တာရက်စည်းလာနိုင်တယ်လို့သုံးသပ်ချင်ပါတယ်
2018ခုနှစ်အတွင်းတိုင်းပြည်စီးပွားရေးအခြေအနေထင်တယ်လို့တိုးတက်မှုမရှိခဲ့တာမှာပြည်တွင်းအဓိကအကြောင်းရင်းတစ်ခုကတော့ရခိုင်ပြည်အကြက်တဲပါပဲ2018ခုနှစ်ကနေစပါလာတဲ့အဲ့ဒီအကြက်တဲပြင်အခု2019နှစ်တစ်ထဲဝင်လာပြီးတိတ်မကြသေးခင်မှာပဲနောက်ထပ်ပြိပခအခြေအနေတစ်ခုထပ်တိုးလာခဲ့ရပါတယ်ကိုယ်တိုင်ထိမ့်ချုပ်ဖြည့်ရှင်းနိုင်စွမ်းမရှိတဲ့ကမ္ဘာတခြားအခြေအနေတွေရဲ့ရိုက်ခတ်မှုတွေဆူဆူရော့ရော့မခံရဘူးဆိုရင်တော့မှကိုယ်တိုင်ကင်တွယ်ဖြည့်ရှင်းမယ်ဆိုရင်ဖြည့်ရှင်းနိုင်စွမ်းရှိတဲ့ပြည်တွင်းအကြက်တဲတွေကိုတိတိယယောက်မဖြည့်ရှင်းနိုင်ဘူးဆိုရင်တော့ဒီနှစ်အတွင်းမြန်မာလူလူရဲ့စာဝတ်နေရေးနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်နိုင်ရေးအလားအလာဟာမေးမိန်နေအောင်မှာပဲဖြစ်တယ်လို့သုံးသပ်မယ်ဆိုရင်ဖြင့်ကြိုးကြောင်းစီလျော်တဲ့သုံးသပ်ချက်ဖြစ်တယ်လို့ဆိုရမှာဖြစ်ပါရဲ့ရှင
်မမေခါစီစဉ်တင်ဆက်ခဲ့တဲ့သတင်းနောက်မှတ်စုစီစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်အခုဆက်ပြီးတော့မြမတခွေအစီအစဉ်မှာနားဆင်ရမှာကတော့အခုချိန်မှာစာအုပ်တအုပ်ထုတ်မယ်ဆိုလို့ရှိရင်တော့အုပ်ရည်နဲ့စာရွက်စာသားဒီဇိုင်းကစာမျက်နှာအရေးအတွက်စာရီပေါ်မှာမူတည်ပြီးတော့မြမကျက်ငွေ10သိန်းဝန်းကျင်လောက်နဲ့ထုတ်လုပ်ဝေလို့ရနေတဲ့အနေအထားမှာရှိနေတာကြောင့်စာအုပ်တွေကိုတော်တော်လေးထုတ်ဝေနေကြတာတွေ့ရပါတယ်ဒါပေမဲ့လည်းတိတိကျကျမတိဖြတ်ဘဲနဲ့စာအုပ်ထုတ်ဝေမယ်ဆိုလို့ရှိရင်တော့စာဖတ်သူတွေအတွက်လည်းအကျိုးမရှိနိုင်ဘူးဆိုပြီးတော့ဝေဖန်မှုတွေလည်းရှိပါတယ်ဒီနေရာမှာတော့အရေးသွေးပြည့်တီးဖြတ်နိုင်သူတွေကိုဘယ်လိုရှာကြပါမလဲမြမတခွေအစီအစဉ်မှာမြေမခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကတင်ပြပေးထားတာနားဆင်ပါရှင
်မြန်မာနိုင်ငံမှာတော့2015ခုနှစ်နောက်ပိုင်းစာအုပ်ဖတ်ရှိမှုနှုန်းတွေဟာများပြားလာပြီးအဲ့ဒီထဲမှာအင်တာနက်လူမှုကွန်ရက်စာမျက်နှာတွေပေါ်မှာရေးသားထားတာတွေကိုပြန်လည်စုစည်းပြီးထုတ်ဝေတဲ့စာအုပ်တွေလည်းပါရှိနေပါတယ်အဲ့လိုစာအုပ်ဖတ်ရှိမှုနှုန်းများပြားလာတာနဲ့အမျှတချို့စာအုပ်တွေဟာစကားပြင်းနဲ့စကားပြောရောနေတာစလုံးပေါင်းတပ်ပုံမှားတာတမိုင်းဆိုင်ရာအချက်လက်တွေမှားနေတာစာဖတ်သူတွေကိုမှားယူတဲ့အတွေးခေါ်တွေပေးနေတာစားတဲ့စာအုပ်တွေလည်းရှိလာတယ်ဆိုပြီးပြောဆိုမှုတွေရှိနေပါတယ်အဲ့လိုစာအုပ်ဖတ်ရှိမှုနှုန်းများလာတဲ့အပေါ်ကြိုဆိုတဲ့သူတွေလည်းရှိနေသလိုတချို့စာအုပ်တွေဟာတခြားမတီးပြတ်ထားပဲစာဖတ်သူတွေကိုအကျိုးမရှိဖြစ်စေနိုင်တယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်ဒါကြောင့်မြန်မာနိုင်ငံရဲ့စာပေလောကမှာစာအုပ်ကောင်းတွေထွက်ရှိလာဖို့အတွက်ဆိုရင်တော့တကယ်ကိုဝမ်းစာပြည့်တဲ့တီးဖြတ်တဲ့သူတွေလိုအပ်နေတယ်ဆိုတဲ့ပြောဆိုမှုတွေရှိလာပါတယ်။ငါတို့စာပေစာအုပ်တရဲ့ပိုင်ရှင်ဖြစ်တဲ့ကိုမြင့်မုံလင်ကအခုလိုပြောပြပါဗါ့
။ကျွန်တော်အနေနဲ့ဒါဆိုရင်တော့စာအုပ်တွေအများကြီးထွက်လာတော့ကြိုက်ပါရဲ့။ဟိုကြိုးစိုးပါရဲ့။ဒါမှလည်းဟ ဟိုစာဖတ်သူရဲ့တွေ့သူရွေးချယ်မှာပဲဒါပေမဲ့တခုအနေရရှိရနိုင်ငံကအခုမှဖွင့်ပြောဖို့အတွက်လမ်းစပေါ်မှာရောက်နေတဲ့နိုင်ငံဖြစ်တဲ့အတွက်စာဖတ်သူရဲ့အရေးတွေးရလိုအပ်တဲ့လောက်ရင်းချက်လာခြင်းရင်းချက်ခြင်းမရှိဘူးပေါ့နော်အဲ့ဒီလူတွေအတွက်အနေရများတဲ့စာအုပ်တွေချို့ရတယ်ရှိရဥပမာတမိုင်းဆိုင်ရာစာအုပ်တွေအလွယ်မှားရထုတ်နေရမျိုးပေါ့နော်တခြားအဓိကတော့ဒီတိဖြတ်သူပေါ့နော်တိဖြတ်သူမရှိဘဲနဲ့စာအုပ်တွေကိုထုတ်တယ်စာအုပ်တိုက်တင်နေမဟုတ်ဘဲနဲ့ကိုယ်တိုင်ပေါ့နော်ကိုယ့်သူ subscription လုပ်တဲ့တဦးတယောက်ချင်းနဲ့စာအုပ်တွေထုတ်တဲ့ဟာအနေရရှိပါတယ်စာအုပ်တိုက်ကြီးရနေပြီထုတ်တဲ့အခါကျတော့စာအုပ်တိုက်တွေကသူတို့ရဲ့အစင်အလားသူတို့ရဲ့တိုက်ကုံလေးခါကိုထိမ့်သိမ့်တော့အဖြစ်များတော့အဖြစ်ဆိုရင်ရွေးချယ်ပြီးထုတ်ကြရင်တချို့ကျအဲ့လိုမဟုတ်ဘဲနဲ့ကိုယ့်အနေကိုပတ်သက်နေပဲထုတ်တယ်တချို့ကျလည်းဒီလိုပဲ online မှာပေါ့နော်ကိုရေးသားရဲ့စာတုပ်ပေးစာလေးကိုစာအုပ်ဖြစ်အမှတ်တရထုတ်တာပေါ့နော်အဲ့လိုဟာကြီးများလာတဲ့ဟာကတော့တိတ်ပြီးကောင်းတဲ့အလားလားမဟုတ်ပါဘူ
းအခုအချိန်မှာစာအုပ်အုပ်ထုတ်မယ်ဆိုရင်တော့အုပ်ရင်နဲ့စာရွက်အသားဒီဇိုင်းကစာမျက်နှာအရင်အတွက်စာရီပေါ်မူတည်ပြီးမြန်မာကျပ်ငွေ7သိန်းဝန်းကျင်လောက်နဲ့ထုတ်လို့ရတဲ့အနေအထားမှာရှိနေပါတယ်။လူငယ်စာရေးဆရာဂျီတီရှာကိုကိုမန်ကတော့အဲ့ဒီလိုဝန်းစာပြည့်တဲ့အီဒီတာတွေကရှာပါနေတယ်လို့ဆိုပါတယ်
။ကျွန်တော်ရှိမှပြဿနာကကျွန်တော်တို့ကအခုစာအုပ်ချုပ်ကျွန်တော်ရေးလိုက်ပြီရေးလိုက်ပြီဆိုရင်ကျွန်တော်ကထုတ်ဝေသူလောက်ကိုပေးလိုက်တယ်ထုတ်ဝေသူကဖတ်ကြည့်လိုက်တယ်သူကြိုက်တယ် okay proof ကိုအပ်လိုက်မယ် proof ဆိုတာစာလုံးပေါင်းစစ်တာပြီးရင်နောက်တစ်ဆင့်ကပုံနှိပ်တိုက်ကိုပို့လိုက်တယ်စာအုပ်ထုတ်လိုက်တယ်ညနေပုံကြဆိုင်နဲ့ရိုက်ကပ်လိုက်တယ်ဒါပဲစာရေးဆရာဆိုတာလေကျွန်တော်တို့ကရှင်းတယ်ဟုတ်ကိုထုတ်လို့တဲ့ project ကိုကိုကောင်းနေပဲထင်တာလေကျွန်တော်တို့ဖတ်ကိုကတော့ဥမာလိုရာအောင်ကိုကဖိဖတ်သွားပြီရှိခဲ့အဲ့တော့အဲ့ဒါကိုအပြင်လူကပုံမြင်တာဒါပေမဲ့ထုတ်ဝေသူဆိုရလဲသူ့အလုပ်တွေအများကြီးဖတ်ရတဲ့စာတွေအများကြီး तू ကလည်း editor editor အလုပ်ကိုကောင်းကောင်းမလုပ်နိုင်ဘူးအဲ့တော့ editor တွေမရှိတဲ့အတွက်ကျွန်တော်ရှိမှတကယ်တမ်းကောင်းရင်သာနဲ့ရှင်တော့ဖြစ်မလာတဲ့စာတွေအများကြီးလည်းတွေ့ရတယ်အချိန်ရတော့ရှိခဲ့ကြအဲ့လိုလေ editor လုပ်ပေးတဲ့လူတွေကျွန်တော်သိတော့ဆိုတော့တော်တော်ကဟိုဆရာကြီးညိုဝင်းသွားရှိတယ်အသက်60လောက်ရှိပြီအဲဒါဆရာကြီးတော့စာပေပြန်ဆူရအများကြီးရခဲ့တယ်မျိုးသားစာပေစုလည်းရခဲ့တယ်သူကပြောပြသူတက္ကသိုလ်ဖွင့်နေဆရာတက္ကသိုလ်ဖွင့်နေစာအုပ်တွေကိုတဲ့သူအက်ဒီတာလုပ်ပေးဘူးတယ်ပေါ့နော်အဲ့လို50-60အုပ်ပေါ့အဲ့အဲ့မှာသူကြွေးကြုံပြောပြဒါပေမဲ့အဲ့မှာအက်ဒီတာလုပ်တဲ့သူကိုယ်တိုင်လည်းတကယ်ကိုရေချင်းပြေဝနေတယ်စာပေဖန်တီးသူတွေရောဖြစ်နေတာကိုကျွန်တော်သွားတွေ့ရပေါ့နော်အဲ့တော့ဒီဘက်မှာကျတော့ဟိုအခုခေတ်ကြတော့ကျွန်တော်တို့ကဟိုဈေးကွက်အရာရောဒီလိုအက်ဒီတာတပ်တက်ထားဖို့ဆိုတာမဖြစ်နိုင်ဘူးလေဒီထုတ်ဝေသူတွေအနေနဲ့ကလည်းဒီစာအုပ်တွေကိုမနေ့ကြားကန်ထားတဲ့ခြားစာရေးဆရာကိုလည်းစာမူကပေးရရှိတယ်သူတို့ဟိုဘက်ဈေးကွက်မှာလူဟိုဟာရဖို့လည်းရှိတယ်ဆိုတော့ဒီခြားထဲမှာဒီအက်ဒီတာတစ်ဆင့်ကိုပတ်စံပေးရတာမျိုးကိုလည်းဟိုသူတို့ဘက်ကလည်းအခက်အခဲဖြစ်နေပုံရပါပြီးတော့အဲ့လိုထားနိုင်အောင်တော့အဲ့ဒါလုပ်ပေးမယ့်အက်ဒီတာဆိုရဲအလုပ်ကမရှိဘူးကြာကျွန်တော်သတင်းချနိုင်အက်ဒီတာပေါ်တယ်မဂ္ဂဇင်းအက်ဒီတာပေါ်တယ်အဲ့စာအုပ်တွေကိုတီးဖြတ်ပေးမယ့်အက်ဒီတာဆိုတာကဟိုတကယ်တမ်းဟိုလိုမျိုးဟိုဟာပြည့်တဲ့ train ပြည့်တဲ့တင်နှမျိုးလည်းမရှိဘူးအဲ့လိုမျိုးပြေးသွားတဲ့လူဟို professional လုပ်တဲ့လူလည်းတော်တော်ရှားပါးတော့တွေ့ရပါတယ်အဲ့လိုအခြေအနေတော့ဖြစ်နေတာလည်းရှိရဟုတ
်ဒါကြောင့် editor တွေတင်းပြတ်တဲ့သူတွေထွက်ပေါ်လာစေဖို့အတွက်အကြောင်းတွေမှာတင် जा ပေးတာအစိုးရကထောက်ပံ့ပေးဖို့လိုအပ်နေတာဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်ကိုမီမုံရင်ကတော့အခုချိန်မှာအဲ့ဒီလိုတင်းပြတ်တဲ့သူတွေလိုအပ်နေတာလားမကစောက်တွေအများပြားထွက်ရှိနေတဲ့အတွက်တကယ်ကောင်းမွန်တဲ့စာပေတွေပေါ်ထွက်လာအောင်ဝေဖန်ရေးသမားတွေကလည်းထောက်ပြဖို့လိုအပ်နေတယ်လို့အခုလိုပြောပါသေးတယ်
။ဝေဖန်ရေးဆိုတာကျွန်တော်နိုင်ငံမှာမရှိတော့ဟာဟို7ခုနှစ်တခုကြော်ကြော်လောက်ရှိသွားပြီထင်ပါတယ်။နောက်ဆုံးကတော့ဒီဆရာစစောအောင်တို့ပါ။ဆရာတစ္ဆာနေရောဆိုတော့နောက်ဆုံးရေးခဲ့ဘူးရဲ့ကာလကြီးရှိရ။နောက်ပိုင်းမှာဝေဖန်ရေးဆိုတာမရှိတော့ဘူး။ဝေဖန်ရေးမရှိတော့ခြင်းအပြင်ခုနလိုပဲဟိုအမိုက်တဲ့စာပေကြီးကလည်းစာအုပ်တွေဖြစ်လာမျိုးကြီးဖြစ်လာပါတော့ဒီအဲဒီလိုမျိုးစာအုပ်မဖြစ်တဲ့မဖြစ်တဲ့စာအုပ်တွေဈေးကွက်ထဲမှာရှိရယ်ဈေးကွက်ထဲမှာရှိုံနဲ့မကောက်အဲ့လိုစာအုပ်တွေကရောင်းရနေအောင်မြင်နေရယ်ဆိုရင်တော့ဒါရေးရှိမှဟိုလမ်းကြောင်းလွဲသွားနိုင်တယ်သူတို့ရောအတူယူပြီးတော့လိုက်ပြီးရေးမဲ့လူတွေပေါ်လာမယ်ဆိုရင်ကျွန်တော်စာပေလောကရဲ့သွားမဲ့လမ်းကြောင်းကတမျိုးတမျိုးဖြစ်သွားနေတယ်ဒါကြောင့်အဲ့လိုမျိုးဟာကိုထောက်ပြမယ်ဝေဖန်ရေးလို့ရယ်နောက်ပြီးတော့အသေးစိတ်အမှားလေးပေါ့နော်ဟိုကျွန်တော်ကထုတ်ဝေသူတွေတတိမထားလိုက်ပြီးရအမှားယွင်းလေးရှိရဲ့အဲ့အားကြီးဝေဖန်ရေးဆရာကြီးကထောက်ပြမယ်ဆိုရင်အဲ့ဒီထုတ်ဝေသူတွေအဲ့ဒီစာရေးဆရာကြီးကလည်းဆင်ကျင်သွားနိုင်မယ်နော်ဟိုအမှားယွင်းတွေကိုပြုပြင်သွားနိုင်ဒါကြောင့်ဝေဖန်ရေးရအသက်ပဲဝေဖန်ရေးပေါ်လာဖို့အတွက်ဝေဖန်ရေးဆရာကြီးမွေးထုတ်ဖို့အတွက်ဒီကျောင်းတွေကလည်းဒီဝေဖန်ရေးပညာရေးကိုသင်ကြားနိုင်တဲ့ပညာရေးမျိုးရှိရမယ်ဆိုရင်တော့ကောင်းပါတယ
်ကဏ္ဍအတိအကျမှာတော့ဝေဖန်ရေးသမားတွေရှိဖို့လိုအပ်ပြီးဝေဖန်တဲ့သူတွေရှိမှလည်းအဲ့ဒီကဏ္ဍတွေဟာတိုးတက်လာမှာဖြစ်ပါတယ်ဝေဖန်တဲ့အခါမှာလည်းအပြစ်ပြောတာမဟုတ်ပဲအကျိုးတဲ့အကြောင်းတင်ဝေဖန်ထောက်ပြဖို့လည်းလိုအပ်ပါသေးတယ်။ဒါကြောင့်မြန်မာစာပေလောကအခုထပ်ပိုတိုးတက်လာဖို့ဆိုရင်တော့အခုချိန်မှာတီးဖြတ်တဲ့သတင်းသမကဝေဖန်ရေးဆရာတွေလည်းလိုအပ်နေတာဖြစ်တယ်လို့ပြောဆိုမှုတွေရှိနေတာဖြစ်ပါတယ်။ကျွန်တော်ကောင်းမြတ်ပြောပါ။ဒီမှာကလည်းဒီလိုမျိုးပြောပြတာပါ။
VOA
မြန်မာတခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲလေးလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်
ဒီ UI မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသာတော်ရရှင်များရှင်2018ခုနှစ်ဇန်နဝါရီလ12ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဘက်မှာတော့လှိုင်းဒိုမီတာ25 kHz 15953ည၊လှိုင်းဒိုမီတာ32 kHz 11803ည၊လှိုင်းဒိုမီတာ51 kHz 9339နဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့တောတာရှင်နေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ့်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာတော့ခိုင်ပြည်နယ်ကစီရေးတင်းမာမှုတွေနဲ့ပြည်ရင်းငြိမ်းချမ်းရေးပေါ်ရိုက်ခတ်လာနိုင်တဲ့အခြေအနေတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်။ဒီရခိုင်ပြည်နယ်ပါဝင်နိုင်ငံတော်ကစီးရီးတင်းမာမှုတွေလက်နက်ကန်ပစ်ကတ်တွေအတွက်ဘယ်သူတွေမှအဓိကတာဝန်ရှိနေတယ်လဲ။ဒီတိုက်ပွဲတွေကြောင့်ပြည်ရင်းငြိမ်းချမ်းရေးတစ်ခုလုံးကိုမထိခိုက်ဖို့ဘာတွေလုပ်ဖို့လိုမလဲဆိုတာကိုဆွေးနွေးဖို့စီစဉ်ထားပါတယ်။ကျွန်တော်တို့ပြည်နယ်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူနှစ်ဦးလည်းလေလိုက်မှာရောက်နေပါပြီ။တူဦးကတော့ရခိုင်မျိုးသားကောင်စီ ANC ထွေထွေတွင်ရမှုလည်းဖြစ်ညညသောတန်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးထွန်းစောနောက်သတင်းစာဆရာဦးစီစုအောင်မျိုးတို့ဖြစ်ပါတယ်။ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တုံ့သက်ချက်ကိုကြားချင်ပါတယ်။ကျွန်တော်တို့အခုဒီရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာတွေမဖြေရှင်းနိုင်နေခဲ့မှာပဲနောက်ထပ်ပူပူနွေးနွေးပေါ်လာတဲ့ဒီစီးရီးတင်းမာမှုတွေမှာဒီလက်တလောဖြစ်ခဲ့အပိုင်းကိုပဲပေါ့လေကျွန်တော်တို့ရေးပြီးတော့တုံ့သက်ကြည့်မယ်ဆိုရင်ဘသူ့အလွန်လုံများပြောနိုင်မလဲ။အရင်ဆုံးကျွန်တော်ဦးထွန်းစောတုံ့သက်ပေးပါလားခင်ဗျာ။
ဟုတ်ကဲ့အခုလက်တလော်ရခိုင်ပြည်မှာဖြစ်နေတဲ့ဖြစ်ပွဲတွေကအဓိကတော့ဒီကျွန်တော်တို့ငြိမ်းချမ်းရေးဖြစ်စဉ်မှာပေါ့လေနော်တည်ရည်နီလန်းဟာနိုင်ငံရေးအရနောက်ဆုံးရွေးချယ်မှုဖြစ်ပါတယ်ဒီနိုင်ငံရေးအရအဖြေရှာဖို့အခွင့်အလမ်းမရှိတဲ့အခါမှာဒီစည်ရည်နီလန်းကိုမလွဲမချောင်သာရွေးချယ်လာကြရတာဖြစ်ပါတယ်ပြီးခဲ့တဲ့ဒီဒီဇင်ဘာ21ရက်နေ့ကတမတော်ရဲ့လေးလာတာသစ်စင်ရေးရဲဆိုင်တဲ့အထက်မှာမြန်မာပြည်မြောက်ပိုင်းနဲ့အရှေ့ပိုင်းမှာရှိတဲ့ဒီစစ်တိုင်းဌာနချုပ်၅ခုသာပါဝင်ပြီးတော့တောင်ပိုင်းနဲ့အနောက်ပိုင်းဒေသတွေကိုတမိချန်လက်ခဲ့တာကိုနှစ်ကသူ့ရဲ့စီးရီးယူမှန်ချက်ကိုတည်တာနေပါတယ်ပြောရရင်တော့မြောက်ပိုင်းနဲ့အရှေ့ပိုင်းဖအပကျန်ဒေသတွေမှာစစ်စင်ရေးနှင့်ဖို့သဘောထားကိုထင်ဟနေပြီးသားပါဆိုတော့ဒီနေ့ရခိုင်မှာ ULAA အနေနဲ့ရေစခန်း၄ခုကိုဝင်မတိုက်ခင်ပြီးခဲ့တဲ့ဒီဇင်ဘာလနှောင်းပိုင်းကနေတမတော်ကတောက်ချောက်ဒီချိန်မြင့်နေပါပြီဒီစစ်ဖြစ်တော့စည်ရသဘောတရားအရဒီမဟာပြူဟာနီးပြူဟာပိုင်းတွေမှာသူ့အသာစီးကိုအသာစီးရဖို့နီးမျိုးစုံနဲ့လောက်ကြတာပါပဲဒီတို့ခါစစ်ပွဲဖြစ်ရတဲ့အကြောင်းတရားကနိုင်ငံရေးပြဿနာဖြစ်ပါတယ်ဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့အပြေမရှာနိုင်ကြရင်တို့နိုင်ငံကမှားပြီးသားမှားတွေထပ်မကြပြီးတော့စစ်တန်တရားလေပြီးတော့မှအနေထိုင်ုံတွေနဲ့ပဲဆက်လက်ရေးဆိုင်ကြုံတွေ့ရမှာဖြစ်ပါတယ်လို့အဲ့လိုသုံးသပ်မိပါတယ်
ဟုတ်ကဲ့တခုရှိတာဒီလွတ်လပ်ရေးနည်းရဝင်တိုက်ခဲ့တဲ့ကိစ္စမှာဟို EU ပြစ်တင်တာမျိုးတွေရှိပါတယ်ဥပမာဆိုရင်ဒီ EU ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဆိုရင်လည်းဒီ Yerkin Scan တွေကိုဝင်တိုက်တဲ့ပုံမှာစိတ်ပြတ်မိရဆိုပြီးပေါ်ပြပါတယ်ဆိုတော့ဒီလိုတိုက်တာမျိုးကရောဒါအေးဘက်ကလွန်တယ်လို့ရောမပြောနိုင်ဘူးလားဆရာဦးထွန်းစော
ကျွန်တော်မြင်တာအဓိကအစိုးရမှတာဝန်ရှိပါတယ်အစိုးရကနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းအရဖြေရှာနိုင်ဖို့အခွင့်အလမ်းကိုဖန်တီးဖို့လိုပါတယ်။အဲဒီလိုမျိုးဖန်တီးတဲ့အခါမှာတွဲဆုံဆွေးနွေးမှုမှာဒန်းတူရေးနဲ့ဂုံသိက္ခာရှိမှုတို့ကိုအခြေခံဖို့လိုတယ်လို့မြင်ပါတယ်။ဒ အခုကတမတော်အစိုးရအနေနဲ့ငြိမ်းချမ်းရေးကိုနိုင်ငံရေးအခြေခံနဲ့မချင်းကပ်ပေးနဲ့အရေးအခြေခံနဲ့ချင်းကပ်နေတဲ့ခါကျတော့အားလုံးပါဝင်ရေးကိုလည်းလက်မခံဆွေးနွေးပွဲမှာလည်းတန်တူရည်သူရှိမှုနဲ့ဂုဏ်သိက္ခာရှိမှုတို့အခြေမခံပဲလူတစ်မျိုးမလူတစ်မျိုးလုံနေတာကိုတွေ့ရပါတယ်ရှင်းရှင်းပြောရမယ်ဆိုရင်ဒီနေ့ရခိုင်မှာစစ်ဖြစ်နေရတာကတမတော်ကတမင်တွန်းပို့လိုက်တာဖြစ်ပါတယ်ရခိုင်မှာရှိတဲ့လက်နက်ကတော်လည်းအဖွဲ့အစည်း၃ဖွဲ့လုံးဟာကုသိမ့်စီဆိုရလက်ထက်ကလေးက SCCD အနေနဲ့ NCA စာချုပ်လုတ်တဲ့အခါတော့၆ပါဝင်ခဲ့ပါတယ်အဲ့ဒီတုန်းက NCA လက်မှတ်ရေးထိုးတဲ့အခါဦးသိန်းစိန်အစိုးရအနေနဲ့ ALP တဖွဲ့လေးကိုပဲလက်ခံပြီးတော့ကျန်တဲ့ ULAA နဲ့ကျွန်တော်တို့ ASC ဖွဲ့စည်းတွေကိုလက်မခံခဲ့ပါဘူးအဲ့ဒါကြောင့်ဒီနေ့လိုမျိုးထိတ်တန့်ရင်ဆိုင်တွေ့ရမယ်အနေထားတိဖြစ်လာခဲ့ရတာပါနောက်တစ်ခုကရခိုင်ကိုနိုင်ငံရေးအရကြောင်ပိတ်ထားပါတယ် NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေအားလုံးကိုအမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲတွေကျင်းပဝင်ပြုပြီးတော့ရခိုင်က ALP တဖွဲ့လေးကိုပဲဒီနေ့အချိန်ထိအကြောင်းမျိုးမျိုးပြပြီးပိတ်ပင်ထားပါတယ်နော်နိုင်ငံရေးပါတီ AFP ဆိုရင်လည်းပဲ2015ရွေးကောက်ပွဲမှာမြန်မာမှာတောင်ပြိုကန့်ကြွနိုင်ပါတယ်ဒါပေမဲ့ဒီနေ့အစိုးရဖွဲ့ခွင့်မရဘူးလွတ်တော်ထဲမှာလည်းအရေးဆိုလို့မရဘူးအဲဒီနေ့လွတ်တော်ဆုံးဖြတ်ချက်တွေကလည်းအရာမတင်ဘူးပြီးတော့ရခိုင်ပြည်သူလူထုရဲ့ထောက်ခံမှုရရှိထားကြတဲ့ရခိုင်တော်လှန်ရေးဖွဲ့စည်းတွေပါတီနိုင်ငံရေးဖွဲ့စည်းတွေဟာဒီတိုက်ပွဲမှာငြိမ်းချမ်းရေးနဲ့နိုင်ငံရေးဖြစ်စဉ်ထဲမှာတန်တူရည်တူနဲ့ဂုံသိက္ခာရှိတဲ့ဆွေးနွေးပွဲလုပ်ပေါ်အကင်ပဲအဖြစ်အတိမဲ့ပြုခြင်းမခံရတဲ့အနေထားကိုကြာရောက်နေရတာပါဒီလိုမျိုးဘက်ပေါင်းစုံကနှိတ်ကုန်းပြင်းနှိတ်ကုန်းနေတဲ့အခြေအနေအောက်မှာအားလုံးကသူနည်းသူရဲ့နဲ့ဖက်ပေါက်ကိုခြာကြမှာပဲဖြစ်ပါတယ်ဒီအရိုသက်ဆိုင်ရာဆိုရတက်မတော်ဘက်ကအပြစ်သဘောနဲ့ချိတ်ကဲ့ရင်ပဋိပက္ခပုံပြင်းထန်လာဖို့ပဲရှိမယ်အပြစ်သဘောမဟုတ်ပဲနဲ့အပြုသဘောနဲ့ချိတ်ကဲ့မယ်ဆိုရင်တော့ပဋိပက္ခပြေလျာပြေလေကြောင်းနဲ့ဒီကြေဘက်ကိုဥတည်နိုင်လိမ့်မယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ဆရာဦးစီသူအောင်မြင့်ရဲ့သဘောထားခင်ဗျာကျွန်တော်တို့အခုဒီလိုလောလောလပူပူနုနုဖြစ်တဲ့ဒီစီးတင်းမာမှုတွေမှာပေါ့နော်ဒီပိုင်းကိုပဲကျွန်တော်တို့တုံးတက်ကြည့်မယ်ဆိုလို့ရှိရင်ဘသူ့ဘက်ကအလွန်လို့ပြောလို့ရမယ်အခုနောက်ဆုံးဖြစ်ခဲ့တဲ့ brief cut တွေနဲ့ပတ်သက်လို့
ဟိုချင်းကြီးဆရာလက်ပတ်မှုတွေနဲ့ပတ်သက်လို့ဆိုရင်တော့ပြောရတော့ခက်တယ်ညဥမာဟိုကျွန်တော်တို့တိတ်မကြသေးခင်တော့ဆိုရင်ရှမ်းပြည်နယ်ဘက်မှာပေါ့နော်အဲတမတော်ဘက်ကနေပြီးတော့မှဒီတောင်းပလောင်တက်ဖွဲ့တွေပါလေကိုအဲ့မှာတိုက်ခိုက်ကြရတယ်လို့ပဲအလုပ်တဲ့ခါကျအဲ့လိုထိုးစစ်ပြီးအဲ့ဒီဘက်မှာသွားတဲ့ခါကျတော့သူတို့ကအဲဒီဘုရားတော်ကလို့ပေါ့နော်တမတော်နဲ့အစိုးရကိုပြန်ပြီးတော့ပြားပေးဖို့ဆိုပြီးတော့မှအဲဒီကျွန်တော်တို့မန္တလေးမူဆယ်ကုံတွယ်ရေးလမ်းကြောင်းကိုဝင်ပြီးတော့မှအဲ့မှာတိုက်ခိုက်ကြရပါလေလို့တော့အားလုံးကဝိုင်းပြီးတော့မှဒီမှာအဖြစ်ပြင်တဲ့ဥစ္စာတွေသူတို့ခံရတာရှိတယ်ဒါပေမဲ့လည်းသိရသဘောတရားမှကြားတဲ့ခါကျတော့ကိုဒီနေရာလက်တိုက်ရေကိုကဒီနေရာကနေပဲဟိုခံပြီးတော့တိုက်မယ်ဆိုတဲ့ဥစ္စာကအဲ့ဒါတော့မရှိဘူး။သူကသူ့တဘာဝကသူကဒီနေရာမှာလက်တိုက်ရေကိုကဟိုတနေရာမှာတွားပြီးတော့မှပြန်ဖိအားပေးတာမျိုးလဲဟိုလှုပ်ချင်လှုပ်မှာပဲ။အဲ့တော့စီရေးသဘောနဲ့ပြောမယ်ဆိုရင်တော့အခုရခိုင်ပြည်နယ်မှာဖြစ်တဲ့ကိစ္စမှာဘုရားတော်ကိုထုံးစော်ပြောတဲ့ဥစ္စာတချို့ဟာတွေကတော့ကျွန်တော်ဟိုလက်ခံပါတယ်။ဘာလို့လဲဆိုတော့ဟိုပြီးခဲ့တဲ့ကာလမှာတမတော်ကကွေဦးကျုပ်ရုံးကနေပြီးတော့မှအစ်တိုင်းငါးတိုင်းမှာဒီခါရပ်ဖို့ဒီလို့ဒီကြီးရတယ်ဒါပေမဲ့ရခိုင်ပြည်နယ်မပါဘူးအဲ့ဒီမပါတဲ့ကာလဒီမှာပဲဟိုတရင်တွေရပေါ့နော်ကျွန်တော်တို့ရနေတဲ့တရင်တွေအရအဲ့ဒီအခြေဆိုင်တဲ့အဲ့ဒီနေရာဘက်ကိုဟိုတက်မတော်ဘက်ကထူးစစ်ပြီးကျွန်တော်တို့ကလို့ဟိုချေမုံကြီးလုပ်ဖို့တွေကအမှဆက်ပြီးတော့ွားနေစစ်စင်ရရှိနေရှိနေခါကျတော့ဒါဟိုသူကဟိုရက်စီကျင်နေရက်စီကျင်တဲ့ခါကျတော့အဲ့ဒီကနေပဲသူကခုခံလို့သူဖြစ်ချင်မှဖြစ်မယ်စစ်ပွဲရဲ့သဘောတရားကတော့ဒီလိုပဲသူကတွားမှာပဲတခြားသောပို့ပြီးတော့မှဒီပါလေဟိုဒီတိုက်လို့ရတဲ့ပျော့တဲ့နော်နည်းနည်းလေးပျော့တဲ့အင်အားတွေပါလေနဲတဲ့အဲ့ဒီဘက်ကိုဝင်တိုက်ပြီးတော့မှတစ်ခါပြန်ပြီးတော့ဖိအားပေးတယ်ပါလေဒီလုံးပါပဲအဲ့ဒီသဘောမျိုးသတိနေရတယ်တကယ်တော့ဒီဥစ္စာနောက်ကြောင်းပြန်ကောက်ရရင်အဲ့2015လောက်မှဆိုရင်တိုက်ပွဲတွေအဲ့ဒီဘက်မှပြန်ပြီးတော့ကျွန်တော်ပြန်ကြားလာရတယ်ရခိုင်ဘက်မှပေါ့နော်အဲ့ဒီမှာအေးတပ်ဖွဲ့တွေနေရာဝင်ပြီးတော့ယူလာပြီးအဲ့ဒီမှာပြန်ပြီးတော့တိုက်ခိုက်လာပြီးဆိုတော့ဒီပြဿနာကအခုမှမဟုတ်ဘူးကြာ2016ဒီအစိုးရဟိုတက်ခံပြီးအခြေတက်ပြီးကြကြပေါ့နော် NLD ဆိုတာတက်ပြီးကြကြမှာအဲ့ဒါအဲကျွန်တော်ထင်တယ်ဧပြီလအကုန်လောက်မေလဇန်လောက်မှာလွတ်တော်ထဲမှာတော့ဆွေးနွေးခဲ့တယ်လွတ်တော်ထဲမှာအဲ့ဒီမှာအစိုးရတစ်ခုတင်တယ်ဗျအဲ့မှာအစိုးရကဘာလဲဆိုတဲ့ခါကျတော့ဒီရခိုင်အေတက်ဖွဲ့ကိုအတိမပြည့်ပြီးတော့ရေးရဲလုပ်ငန်းရှင်တွေမှာပါဝင်အောင်စိုက်တုံးရအောင်ဆိုတဲ့အစိုးရအဲ့ဒီမှာတင်တယ်တင်တော့လွတ်တော်ထဲမှာအဲ့ဒီအချိန်တော့ပေါ့နော်လုံခဲ့တဲ့အဲ3နှစ်ပတ်ဝန်းကျင်လောက်ကပေါ့အဲ့မှာအကြီးကြီးအငင်းဆုံးဖြစ်ကြတယ်တစ်ဖက်ကဒီရခိုင်အမတ်ဒီကတစ်ဖက်ကဆိုတမတော်ကအမတ်ဒီကတစ်ဖက်ရခိုင်အမတ်ဒီဘက်ကပြောတဲ့ဆိုတဲ့စီမှာ ဒီခိုင်တမလို့လို့ပါလို့သုံးလုံးတဲ့ဟာကိုတမလို့ဘက်ကလည်းကြီးမခံနိုင်ဘူးအဲ့လိုမျိုးဖြစ်တဲ့ဟာကိုနောက်ဆုံး NLD အမတ်တွေကကြားဝင်ပြီးတော့မှဘယ်လိုဖြစ်သွားလဲဆိုတော့အဲ့ဒီရှင်းနေတဲ့ဟာကိုရှင်းပြနေနေပဲထားပါဟိုအနိုင်ရှုံးဆုတ်ပြတ်တာမလုပ်ပါနဲ့ဆိုပြီးတော့အဲ့လိုပြီးသွားခဲ့ရတယ်ပြောချင်တဲ့သဘောကဒီကူတွေကဒီကိစ္စတွေကနိုင်ငံရေးရရှင်းနေခဲ့တယ်ဆိုရင်ဒီနေ့ချိန်ကြီးရောက်မှာမဟုတ်ဘူးအဲ့ဒီချိန်တော့မလုပ်နိုင်ခဲ့တဲ့ခါကျတော့အခုချိန်ကြီးသာပြိပခါကြီးကပြည်내မှုကိုမရောက်ခဲ့သေးတာပဲအခုမှအထူးဆန်းဖြစ်တာတော့မဟုတ်ပါဘူးဟို2015-16ကလေးကဖြစ်ခဲ့တဲ့ပြဿနာပ
ါဟုတ်ကဲ့ဆိုတော့ဟိုအခုချယ်ရီနောက်တစ်ခုပါပေါ့လေကျွန်တော်မေးချင်တာဒီတွေ့ရမြင်ရသလောက်ပေါ့လေအခုလက်တလောဒီရောလလက်ဖြစ်ခဲ့ကိစ္စပေါ်မှာဒီအစိုးရနဲ့တက်မတော်ဘက်ကတုံ့ပြန်မုံနဲ့ပတ်သက်လို့ဘယ်လိုမြင်လဲတခြားမဟုတ်ပါဘူးကျွန်တော်ဒီပြီးခဲ့တဲ့ဒီပြဿနာဖြစ်ပြီးဖြစ်ချင်းပေါ့လေသမရာရုံးပြောဝင်းကဥစ္စာထေသင်းဆာရှင်းလင်းမှာပြောခဲ့တဲ့ကိစ္စပေါ်မှာဒီရခိုင်တန်းသားဒီနိုင်ငံရေးတိုင်ဝမ်ကဒီဝေဖန်တာတွေကန့်ကွက်တာတွေကျွန်တော်တွေ့ပါတယ်။နောက်ဒီ AA နဲ့အာစာဖွဲ့ဘင်္ဂလားဒေ့ရှ်မှာတွေ့ရဆိုပြီးပြောလိုက်တဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကလည်းသူတို့စီမှာဒီပြပလက်နက်ကိုင်ဖွဲ့တွေကိုလက်ခံထားတယ်ဆိုပြီးဆွဆွဲတဲ့သဘောမျိုးဖြစ်တယ်ဆိုပြီးကန့်ကွက်တဲ့အတန်လည်းကျွန်တော်ကြားပါတယ်။ဆိုတော့ဒီကိစ္စကိုကန့်ကွက်ဖြစ်ရှင်းတဲ့နေရာမှာရောဒီလက်တလောဟိုအစိုးရဘက်ကပဲဖြစ်တက်မလို့ဘက်ကပဲဖြစ်ကန့်ကွက်ဆောင်ရွက်ပုံတွေမှာဟိုချင်းနဲ့အားရစီအားမရစီဘာတွေများမြင်မိလဲဆရာဦးစီတို့အောင်
ကျပ်ပရမဘာကြီးကတော့အစိုးရနဲ့တက်မလို့ဘက်ကဖြည့်ရှင်းပြီးပေါ့နော်။ဟိုပရမတစ်ခုကတော့အဲရဲတပ်ဖွဲ့စခန်းကိုတိုက်ခိုက်ခံရတဲ့ခါကျတော့တက်မလို့ဘက်ကပြင်ပြတယ်။ဒီလိုလိုဖြစ်တဲ့ခါကျတော့ပြန်ပြီးတော့မှဒါကိုတုံ့ပြန်ရမယ်။ပြန်ပြီးတော့မှနှိမ်နေရမယ်။အဲတော့ဒါမျိုးတောင်းရမိပါရောဆိုအမှုဖွင့်လာတယ်အဲ့မှာလုတ်ခဲ့တာတွေရှိတယ်။ဆိုတော့ဒါကလုတ်ကြိုင်တဲ့အပိုင်းလေပေါ့နော်။လုတ်ကြိုင်တဲ့အပိုင်းလေမှာအစိုးရတရားတက်မလို့တရားအနေနဲ့ဒီလိုလိုတဲ့ဟာတွေကကျွန်တော်တို့ဘာမှပြည့်ပြီးတော့တော့အငင်းပွားကြရမလို့အဲ့ဒါတစ်ပိုင်းပေါ့နော်။ဒါတိုက်ခိုက်ခံရရင်ပြန်ပြီးတော့မှသူကတိုက်ခိုက်ရတော့ဘာလို့ဟိုလူငယ်လေးလာတော့လုံမယ်ဆိုတာကတော့ဒါသိတဘာဝပဲပြောကြမလို့ဒါပေမဲ့အဓိကပြဿနာဖြစ်သွားတာကလူရဲ့သတိမပြုမိတာကဥစော်ချွေးရဲ့တရင်းကရှင်းလင်းပွဲပဲဗျဥစော်ချွေးရဲ့တရင်းကရှင်းလင်းပွဲကတစ်ခါကအစိုးရနဲ့တက်မတော်ရဲ့လုံပုံလုံးကြီးအဲဒီကိုသူကရှင်းပြတယ်ဆိုတာချက်ကိုပို့ပြီးတော့မှသူကတကယ်ကိုဟိုဘာလဲအစိုးရဝန်ထမ်းလို့မဟုတ်ပဲနဲ့နိုင်ငံခေါင်းဆောင်လိုမျိုးတခါတည်းသူကအဲရခိုင်ကျိုင်းသားတွေရခိုင်အမတ်တွေကအခုပြောတယ်ရခိုင်ဟိုဆံသာတို့တွေပါတော့ပုံလုံးပတ်စံတို့ဒီလိုလေဒီလိုဖြစ်နေသူတို့ရခိုင်ဒီလိုကြည့်အရှင်းကြီးရှာနေမှာရောက်ပြီးတော့မှနောက်ဆိုရင်ဘယ်လိုဖြစ်မလဲဘာညာဆိုတော့သူကပြောတဲ့ဟာတွေကအဲ့လိုကြီးကပြဿနာကြီးအများကြီးကိုဖြစ်စေတယ်ကျွန်တော်နားလေတာကတော့ကျွန်တော်ကအစိုးရနဲ့တက်မလို့ရဲ့ကံပြေပုံကတော့ဟိုလက်တလုံးမှာတော့ဟုတ်ပါတယ်ရဲစခန်းတွေပါတယ်ဝင်တိုက်ခံရတဲ့ခါကျတော့ရုံရည်ကြီးဖြစ်ပါတယ်ဒါကိုပြန်ပြီးတော့နေနေရမယ်အဒါတော့ရှိတယ်ဒါပေမဲ့တစ်ချက်မှလည်းညဉ့်ရဲ့အတွက်စဉ်းစားရတယ်ဆိုရင်တော့ညဉ့်ရဲ့ဆိုတဲ့သဘောတရားကတော့ဟိုတစ်ချိန်ချိန်မှအပြစ်ခတ်ရက်ဆဲပြီးတော့မှခုနကလိုအေးအဖွဲ့ကိုအတိမတ်ပြုပြီးတော့မှနိုင်ငံရေးသဘောဝိုင်းပုံရောက်အောင်ပြီးခေါ်ဖို့ပဲသူတောင်းဝန်ကဒါပဲရှိတယ်။အဲတော့အရှိပိုင်းမှမခေါ်ခဲ့ပဲနဲ့2015ရာစလိုက်အခုဆို3နှစ်၄နှစ်ရှိသွားပြီပေါ့နော်။အဲတော့ကြားရမှာအကျိုးဆက်တွေကပါလေအကျိုးဆက်တွေကတစ်ခုပြီးတစ်ခုမတည်မငြိမ်ဖြစ်လာတာပဲဒါအဖတ်တင်တယ်။ဒီဘက်ကဘာခေါ်လဲဆိုရင်တမတော်ကအတူအနေနဲ့အပြတ်ဒီကနေနေလိုက်နိုင်လေဆိုရင်တော့ဒါအဖြေတမျိုးဖြစ်တာပေါ့သူအပြတ်လည်းနေနေတာမနိုင်ဘူးတောက်လျှောက်ကပြဿနာကဖြစ်နေတယ်အဲတစ်ဖက်ကလည်းခုနကတော့လို့ဓာကြီးကိုရည်ချီဆွဲထားတယ်ဟိုဘာလဲငင်းငယ်ကြီးကိုလည်းခေါ်ဆောင်တာမရှိဘူးဆိုတဲ့ခါကျတော့အခုလိုပြဿနာရှိနေတာပဲအဲ့တော့ငင်းငယ်ကြီးအတွက်ဆိုရင်တော့ခုနကတော့ပြောသလိုအပြစ်ခတ်ကိုရောက်တဲ့နေရာနဲ့သူကရရမှာပဲဒါဘလို့မှဒါကျွန်တော်ငင်းဆန်လို့မရဘူးရက်ပြီးရနိုင်ငံရေးသဘောဝိုင်းကိုရောက်အောင်ဒါစကားပြောရမှာပဲဒါခုနကတော့ပြောသလိုပြဿနာပိုပြီးတော့ခုလောလောဆယ်မှာကြီးထွားသွားတာကတော့ဥရောပကဘေးကရှင်လင်းရှင်လင်းပွဲမဆန်ဘူးသူကနိုင်ငံဝန်ထမ်းတယောက်အနေနဲ့နိုင်ငံခေါင်းဆောင်တွေပြောတဲ့ပြည်အချက်လက်တွေကိုပြောတဲ့အချိန်လေးပေါ်မှာမဟုတ်ပဲနဲ့ဒီပူပူသားသားတွေသူအများကြီးသူကပြောသွားတဲ့ခါကျတော့ဟိုတစ်ဖက်ကအဲရခိုင်ဟိုပါတီပေါ့နော်ရခိုင်ပါတီဆိုတာတိုင်းပြည်ထဲမှာကျွန်တော်တိုင်းပြည်မှာအလုံးအရေးကြီးတဲ့ပါတီပါဒါကအဲလွတ်တော်ပြည်တော်စုအချက်လွတ်တော်ထဲမှာလည်းအမတ်တွေအများကြီးထားတယ်ရခိုင်ပြည်နယ်ထဲမှာဆိုရင်လည်းအမတ်တွေအများကြီးကြွားမိုးထားတဲ့ပါတီကြီးတစ်ခုဒါသူတို့စကားကိုနားထောင်မယ်အဲ့ဒီပါတီကလည်းကန့်ကွက်တာတွေရှိလာတယ်တစ်ဖက်ကအင်ဂျီယာနဲ့ဆက်ဆံရေးကလည်းပြည်နယ်ဖို့လိုတယ်အဲ့တော့ဟိုအတီမပြုတ်ရသေးတဲ့အစိုးရကလည်းထုတ်ပြန်လာတာတမ်တော်ကလည်းထုတ်ပြန်လာတာမရှိတဲ့ဟိုတရေအချက်လက်တွေကိုသူကရှင်းလင်းမှမပြောလိုက်တဲ့အခါကျတော့တစ်ဖက်ကအင်ဂျီယာတိုင်းပြည်ကလည်းကန့်ကွက်တာတွေပါတယ်ရှိလာတယ်အင်ဂျီယာနဲ့အဆင်မပြေဖြစ်တာပေါ့နော်ဆိုတော့ဒါတွေကတော့ကျွန်တော်ခွဲခြားပြီးမြင်လို့ရတယ်ဥစ္စာတွေရဲ့ပြောကြားချက်တွေကြောင့်မလို့ချုပ်ပြီးပြီပုံပြီးတော့မှတင်းမာလာတာအဲ့လိုကရခိုင်တိုင်းသားတွေနဲ့ပမာတိုင်းသားတွေနဲ့
ဟုတ်ကဲ့ဆရာဦးစီသူဆွေးနွေးပေးတာကျေးဇူးပါဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုလည်းလေးလိုက်မှမှရှိနေပါတယ်ကျွန်တော်တို့ဟိုစာရေးလည်းပေးပို့ထားတာရှိပါတယ်အရင်ဆုံးတော့ကျွန်တော်တို့ဟိုကိုယ်တိုင်ဆွေးနွေးမဲ့ပုံကိုလေးကိုလှည့်ပေးချင်ပါတယ်တူကတော့ကျွန်တော်တို့မြန်မာနိုင်ငံကကိုခမောင်ဝင်းဖြစ်ပါတယ်ကိုခမောင်ဝင်းဆွေးနွေးနေတာပဲဖြစ်ဖြစ်မေးမြန်းနေတာပဲဖြစ်ဖြစ်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ Okay, Kukuma Wesuni, Jesuva. Now, to our general training, Kotil and Mukipare, Kotil and Mule, Sunu Janavi, Mimian Janavi, Sunu Mimian and Maracamia.
How about Kamia? I see a Pioda Poku, Toya, Chicago, Kano, Nakamare, Kamia, Takamare. But you listen, you know, Kano, who may have you are just paid at the Miano, Kano, Tiamme, so you know, sit down and see my Mutuarena. I do then, a pinning one, a piano, a chanty, take a move, the cool, sit there looking off, Yolo Yavare. No, sit that, so that I know, Pidu Kako, the American, or Pidu Pinay, you look, sit in the tea Yavare. No, Nina, you, Luchimare, Sugono, Nina, Port on it, Ludi, Nina, on it, Ludi, who, Pansy, I know, no, Sapsada, yeah, sit that, yeah, General, Pinin Yana, who the kind, Matonella, pinning, sit there at threat, General, a cool, no. แต่กันมีพี่อะไรเนาะลูกคนเลี้ยงเราเนาะจะใครลูกตัดแต่งใครได้ชีวิตที่ก็ใครได้ชีวิตไอ้เยอะดีเว้ยเพื่อนให้เราเสียเพื่อที่จะมาจ้างวิชาเลยผู้ชายที่ตัวเราเลยจะรู้ว่าน้องว่าทักผ่านเจ้าที่รู้ไม่เอาเพื่อนจ้างก็ไปเลยพอที่เลี้ยงส่วนเนาะแต่น้าเอาเนาะพอเราเนี่ยจะต้องน่ะที่จริงมามาที่ไหนเนี่ยยี่ชิ้นที่ไหนวะเลยที่จะที่ไหนวะเลยพอที่เลี้ยงส่วนเนาะปีที่เดียวจะทำ
Okay, Kutilemu Sunuya Chizuba. So, you know, the Sunu Wataku Sari Facebook and the people who are at Chuleshiva, Tariule, Papaja Vichima, the Chu Sari Rachino in Papaja, not two are of Lules or Mount Two Ons, Compajima, Tuaro, Pelanto Male, Piazza Taipola, Ninjaila, Ninjas or 220 Taimoto, Lena Kayamala, Lena Tagayamala, now Tuaro, Minko Junior. ตัวเราโอเคกันยังไงฉะนั้นเราเข้าใจมีตัวที่เอาไปสิ่งที่เราปรุงมาไม่ก้าวมาไปจากนั้นสิ่งที่เราสิ่งพวกนี้นับแต่ตอนที่เรียนนับไปเราทุกการเรียนสิ่งที่เราเนี่ยมีอะไรบ้างไหมนับไปทุกการเรียนยากจะอะไรพี่อะไรถ้าเจ้าส่วนนี้เนี่ยใครทำเราเองกูอาจจะชิมมือสวยมีเราไม่รู้ตัวมือเลยฉะนั้นที่มาเรียนงั้นเราทำยังไงตัวของสังสุจิเมื่อสุนี้เนี่ยเป็นต้นตั้งสิ่งที่มาเรียนยังไงยังไงยาวสิ่งที่ยี่ว่าเนี่ยนับตัวเราเจ้าจีสุเรื่องความเป็นมาตัว ဝါဆိုတဲ့အကောင့်ဖိုင်ရှင်မှာသူကတော့ဒီမိုကရေစီလမ်းကြောင်းအရာဆိုရင်သူကမှတာဝန်ရှိပါတယ်တဲ့အစိုးဆုံးကတော့တက်မတော်ကလူတွေနိုင်ငံရေးစီမံခန့်ခွဲရေးဆိုင်ရာဗျူဟာရေးဆွဲရမှာထဲထဲဝင်ပါဝင်နေတာကအစိုးဆုံးဖြစ်ပါတယ်တဲ့နောက်တစ်ယောက်ကတော့ခိုင်လင်းဆိုတဲ့အကောင့်မှာသူကတော့စစ်ဆေးရဖိနှိပ်ခဲ့မှုရဲ့အကျိုးဆက်လို့ယူဆပါတယ်တဲ့ငင်းချမ်းမှုကိုပြည်သူအားလုံးလိုချင်ပါတယ်ဒါကြောင့်မို့စစ်တပ်အနေနဲ့တိုင်းရင်းသားတွေပေါ်သဘောထားကြီးတင်ပါတယ်ဖွံ့ဖြိုးမှုကိုလည်းလက်ရှိအစိုးရအနေနဲ့တပြိုင်တည်းလှုပ်ဆောင်သွားမယ်ဆိုရင်တိုင်းရင်းသားဒေသအားလုံးငင်းချမ်းမယ်လို့ယူဆပါတယ်ဆိုပြီးရေးပါတယ်စာတချို့တော့မဆုမုံဖတ်ပြပြပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီဇော်ဝင်းဆိုတဲ့အကောင့်ကတော့ဗမာစစ်တပ်နဲ့ NLD ရဲ့လုပ်ရက်ကမှတ်မိနေသေးတဲ့1136တုံးကရခိုင်ပြည်ထိနှံကြခဲ့တာကိုသတိရစေပြီးတော့ရခိုင်တို့ရဲ့ဇာတိမံကိုခောက်လိုက်တယ်လို့ဖြစ်သွားပါတယ်တဲ့အခုတိုက်မဲ့ဗမာစစ်တပ်နဲ့ NLD ဗမာအစိုးရရဲ့လုပ်ရက်ကအေအေကိုအင်အားကျော်နေသွားစီမှာမဟုတ်ဘဲနဲ့ရခင်ကထက်ကိုအင်အားနှစ်ဆတိုးသွားအောင်တွန်းပို့လိုက်တယ်လို့ဖြစ်သွားပါတယ်တဲ့ကျွန်တော်တို့လူငယ်တွေကတော့အေအေအပေါ်မှာအရင်တုန်းကပုံမှန်အနေထားပဲကူညီခဲ့ကြပေမဲ့လို့အခုချိန်မှာတော့အရင်ကထက်ကိုသုံးဆပို့ပြီးပံ့ပိုးတော့မယ်ဆိုပြီးဆုံးဖြတ်ချက်ချလိုက်ပါပြီတဲ့ထုံးဆိုတဲ့အကောင့်ကတော့ရခိုင်ပြည်မှာစစ်ပွဲဖြစ်ရတာကဖိနှိပ်သူကြောင့်ပါတဲ့လက်ရှိစစ်ပွဲတွေပို့ပြီးတော့ပြင်းထန်လာရတဲ့နံပါတ်၁ကဗမာအစိုးရနံပါတ်2ကဗမာစစ်တပ်မှာတာဝန်ရှိပါတယ်တဲ့ဗမာစစ်တပ်ကရခိုင်ပြည်မှာစစ်ပွဲရပ်လိုက်တယ်ဆိုရင်ရခိုင်တပ်မတော်အေအေကစစ်ပွဲကိုဖန်တီးဖို့အစီအစဉ်မရှိပါဘူးတဲ့အဓိကဗမာစစ်တပ်ကမြေပြင်မှာစစ်ပွဲရပ်လိုက်ရင်ပြီးပါပြီတဲ့တန်းကျော်ဆိုတဲ့အကောင့်ကတော့ရခိုင်ဒေသမှာသွားပြီးမြန်မာအစိုးရတပ်မတော်ဘက်ကစစ်စင်ရေးတွေမလုပ်ဖို့ရပ်တန်းကရပ်ပေးဖို့လိုပါတယ်တဲ့ကိုချစ်ဆိုတဲ့အကောင့်ကတော့ဗ ကမာအစိုးရကရခိုင်ပြည်ကိုအုပ်စိုးလာခဲ့တာနှစ်ပေါင်း100ကျော်သားပါပြီတဲ့ဒီလောက်ဆိုရင်တော့ကိုပိုင်အုပ်ချုပ်ခွင့်ပေးတဲ့မီလို့ထင်ပါတယ်တဲ့ရခိုင်ပြည်ရဲ့တယံဇာတတွေကိုရခိုင်နေအတွက်တဘုံတော်မှမပေးတဲ့ဒီအစိုးရကိုရခိုင်တပ်မတော်ကတော်လှန်တာကမှားမယ်မထင်ပါဘူးတဲ့နေရာတိုင်းမှာနှိတ်ကိုခံထားရတယ်ရခိုင်ပြည်သူတွေကအေးအေးကိုထောက်ခံကြတာမှားမယ်မထင်ပါဘူးတဲ့စဉ်းစားကြည့
ဲသဘောထားအမြင်တွေကွဲလွဲရကျွန်တော်တွေ့နေရတယ်ရှိပါတယ်။ဥမာဒီ yes scan တွေကိုတိုက်လို့ရတက်ဖွဲ့ဝင်တွေတည်ရတယ်ဆိုပြီးခံပြင်းစိတ်တွေနဲ့အေးတက်ဖွဲ့လောက်ရကိုလက်မခံတဲ့အတန်တွေလည်းကြားပါတယ်။တချို့ကလည်းဒီစစ်ပစ်တဲ့အချိန်မှာဒီလိုတိုက်တာခိုက်တယ်ဆိုတာအချိန်နဲ့ပြတ်မှတ်တွေရွေးချယ်တာမှားတယ်လို့မဆိုနိုင်ဘူးဆိုတဲ့အမြင်တွေလည်းရှိပါတယ်။ဆိုတော့ဒီလိုတာမန်လူတွေကြားမှာလည်းသဘောထားအမြင်တွေကွဲလွဲစရာတွေဖြစ်တယ်ဒီဆော့ဆော့ကျွန်တော်ဆော့ပိုင်းမှာဆွေးနွေးခဲ့တယ်လို့ပေါ့။ရခိုင်နိုင်ငံတိုင်းဝမ်ကြားမှာလည်းဟိုမချေနှက်စရာတွေဖြစ်ရတယ်ကွဲလွဲမှုမျိုးတွေရှိနေဆိုတော့ဒီလိုသဘောထားအမြင်ကွဲလွဲချက်တွေကဒီပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်တစ်ခုလုံးပေါ်မှာရောဘလောက်ထိတည်ရောက်မှုတွေရှိလာနိုင်တယ်လဲ။ဦးထွန်းစောအရင်ဆွေးနွေးပေးပါခင်ဗျာ။
ဟုတ်ကဲ့ကျွန်တော်မိသားစုပေါ့ဗျာဒီအခုလက်ရှိတွားနေတဲ့ငိမ့်ချဲအဖြစ်စဉ်ကလည်းပဲဟိုရက်တက်နေတဲ့သဘောမှရှိတယ်နော်ဘာဖြစ်လို့လဲဆိုတော့ဒီကျွန်တော်တို့ကလွတ်တော်တွင်နဲ့လွတ်တော်ပါဟန်ချက်ညောင်မလုပ်နိုင်ဘူးအဓိကဥတီရမှာတော့ကျွန်တော်တို့ကဒီငိမ့်ချဲရေးဖြစ်စဉ်မှာဒီ NCA စာချုပ်တစ်ခုလေးပေါ့အခြေခံတဲ့ပုံစံမျိုးကထဲပေါ့နော်တဲ့နဲ့ဒီနီးလာတွေကိုရှာဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်ဟုတ်ကဲ့လွတ်တော်တွင်းမှာလည်းပဲကျွန်တော်တို့နီးလန့်တွေရှိနိုင်တာပဲเนาะလွတ်တော်ပါမှာအခုကငင်းချင်းဖြစ်စဉ်ကိုနတိတရစုပင်လုံးညီလာခံကောင်းစဉ်အောက်မှာလုပ်နေတယ်။ကြည့်နတိတရစုပင်လုံးညီလာခံကအခုကသွားလို့မရဘူး။ဒါပြလို့ဆိုတော့ NCA ကိုလက်မရေးထိုးတဲ့စားတဲ့လူတွေပဲတက်ခွင့်ရှိတယ်။တစ်ဖက်မှာလည်းပဲ NCA ကိုလက်မရေးထိုးနိုင်ဖို့အတွက်ကြိုးပမ်းနေတဲ့အခါမှာဒီစတန်ဒါတွေကမတူဘူးเนาะကျွန်တော်တို့ကလက်မရေးထိုးထားတဲ့လူတွေနဲ့လက်မမရေးထိုးထားတဲ့လူတွေကြားထဲမှာစီရေးအရနေမီဒေတာအရကွဲပြားမှုအခြေခံအောက်မှာတနိုင်ငံလုံးအတိုက်အခံဆောင်တဲ့ပြည်ခရဲ့စီရေးကိုခေါ်ဆောင်ဖို့အတွက်တပ်ဖက်ကနေပြီးတော့မှဒါကိုတာဝန်ရှိတယ်။အဲ့ဒီအခြေခံလိုအပ်ချက်ကိုလည်းပဲတပ်မတော်ဘက်ကနေပြီးတော့မှခေါ်ဆောင်တာမရှိဘူး။ဆိုရက်ကကြတော့ဒီလိုမျိုးပေါ့လေနော်။အခုပြည်ခရဲ့စီရေးကိုသူကလေးလာတာပေါ့စစ်စင်ရေးတွေကိုဟိုရက်ထိုင်လိုက်တယ်။ရက်ထိုင်တဲ့ခါမှလည်းပဲမူမှန်မြင်ဘူးနော်။နေရာဒေတာကိုကွက်ပြီးတော့လုပ်တယ်။ကျန်တဲ့နေရာဒေတာတွေမှာဆက်ပြီးတော့မှသူကစစ်စင်ရေးတွေကိုထပ်လုပ်နေပြန်တယ်။ဟိုမှာဒီနေ့သလိုရှိရင်ကျွန်တော်တို့ကဒီကရီနီဒေတာမှာเนาะပြီးခဲ့တဲ့ဒဇင်ဘာကနေအခုဂျန်ကျော်ရီဒီလာဆန်ပိုင်းနေမှာသူတို့စီးရေလှုပ်ရှားမှုလို့လို့အဲ့လိုမျိုးတွေ့နေရတယ်เนาะတက်တွေကိုတိုးချတာတို့เนาะဒီနေနေစိုးမိုးရေးပုံစံမျိုးလုပ်နေတာတွေတွေ့ရတယ်နောက်ပြီးတော့မှ KNU ဘက်မှာလည်းပဲအဲ့လိုအင်အားဖြည့်တာတွေပုံစံမျိုးတွေကိုလုပ်နေတယ်အဲ့ဒါရှိတယ်သူတို့ကကြတော့ဒါတွေကဘလို့ငိမ့်တဲ့ဘက်ကိုဥတီမလဲပေါ့เนาะအဲ့ဒါကြောင့်ကျွန်တော်တို့ကဒီအစိုးရတက်မတော်အနေနဲ့ဖော်ဆောင်နေတဲ့ငိမ့်တဲ့ရေးကတရွေးပေါ်မှာမဟုတ်ပဲလက်တွေ့အားဖြင့်လုပ်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်။အခုရခိုင်ဘက်မှာဖြစ်နေတဲ့ကိစ္စကလည်းပဲတွေ့ဆုံဆွေးနွေးလမ်းကြောင်းပေါ်ကိုနော်ကျွန်တော်တို့ရောက်အောင်မသွားဘဲနဲ့အခုကအမြင့်ပြည့်ချင်းမုံရဲဆိုတဲ့လမ်းစဉ်ဘက်ကိုဥတည်နေတဲ့ခါကျတော့ဒါကတော့ဒီပြဿနာအထဲမှာပေါ့နော်ပဋိပက္ခတန်လျာအထဲမှာလေမဲ့ပုံစံမျိုးပဲရှိမယ်။ဒါဖက်ပေါက်မရနိုင်ဘူးပေါ့။အဲ့ဒါကြောင့်ဖက်ပေါက်ဖြေချမယ်ဆိုရင်ငင်းတဲ့လမ်းကြောင်းပေါ်ကိုရောက်ဖို့အတွက်ဆိုလို့ရှိရင် SCA အခြေခံမှုတစ်ခုလေးကိုပဲမစဉ်းစားဘဲနဲ့နော်ကျန်တဲ့နီလန်းတွေကိုလည်းရှာသိနေလို့ကျွန်တော်အနေနဲ့မြင်ပါတယ်
ဟုတ်ကဲ့ဆရာဦးထွန်းစောဆွေးနွေးရကျေးဇူးပါကျွန်တော်တို့ဆွေးနွေးဝက်တက်ကိုအီးမေးလ်နဲ့ပေးပို့ထားတဲ့စာဆောင်လေးရှိနေပါတယ်မဆုမွန်ဖတ်ပြပေးပါဦးခင
်ဗျဟုတ်ကဲ့ပါရှင်ဒီမက်မေခိုင်ဆိုတဲ့အကောင့်ကပို့ထားတာပါကျမကတော့ရခိုင်ပြည်နယ်မောင်နှောကရခိုင်လူငယ်တအုပ်ဖြစ်တဲ့မက်မေခိုင်ဖြစ်ပါတယ်တဲ့ကျမအနေနဲ့ထင်မြင်ချက်ယူဆချက်တွေကတော့ရခိုင်ပြည်နယ်မှာလက်နက်ကင်ပြစ်ပခါတွေကြီးထွားလာတာကြောင့်ပြည်တွင်းပြည်ပမှာစိုးရိမ်မှုတွေထွက်ပေါ်လာနေတယ်ဆိုတာထက်လက်ရှိမြေပြင်ရဲ့အခြေအနေနဲ့ဒုက္ခရောက်နေရတဲ့ပြည်သူတွေကိုငဲ့ညာသောအဖြစ်နှစ်ဖက်စလုံးသဘောထားကြီးစွာနဲ့နိုင်ငံရေးဆွေးနွေးပွဲတွေပြုလုပ်ပြီးတော့ငြင်းငဲစွာအပြေရှားသင့်ပါတယ်တဲ့စီရေးတင်မာမှုတွေလက်နက်ကိုင်းပြစ်ပခါတွေအတွက်အဓိကတာဝန်ရှိတဲ့သူကတော့ပြည်ထောင်စုအစိုးရရဲ့နောက်လက်နက်ကိုင်းနှစ်ဖက်စလုံးမှာတာဝန်ရှိပါတယ်တဲ့နိုင်ငံတော်ဝန်ကတိုင်းရင်းဒေသတွေမှာလက်နက်ကိုင်းတိုက်ပွဲတွေဆက်ဖြစ်နေဦးမယ်ဆိုရင်ငြင်းငဲရေးဆိုတဲ့ဟာကြီးကစကားဖြစ်နေတာကြားမှုမှာဖြစ်ပြီးတော့လက်တွေမှာတော့အမြောက်တန်တနက်တန်တွေပဲကြားနေရမှာဖြစ်ပြီးငြိမ်းချမ်းရေးဆိုတဲ့အနှစ်သာရကိုမဆိုထားပါနဲ့အတိတ်ဘယ်တော့မှလွဲသွားနိုင်ပါတယ်။ဒါကြောင့်မို့လို့ပြည်ထောင်စုအစိုးရအနေနဲ့ပြည်သူအတန်ကိုအလေးထားပြီးတော့သဘောထားကြီးစွာနဲ့နိုင်ငံရေးဆွေးနွေးပွဲတွေစီစဉ်ဆောင်ရွက်အကောင့်ထဲဖော်မယ်ဆိုတာကိုမျှော်လင့်ဆောင်စားမိပါတယ်ဆိုပြီးရေးထားပါတယ်ရှင်။
ဟုတ်ကဲ့ကျေးဇူးပါဒါတော့ငင်းငယ်ညှော်လင့်ချက်နဲ့ပတ်သက်ပြီးတော့ရေးထားတဲ့စာတောင်လို့ဆိုရမှာပါဆိုတော့ဆရာဦးစေတော်မြင့်ကျွန်တော်တို့တကယ်တော့ဆော့ဆော့ဆရာဦးထွန်းစောလည်းထောက်ပြတော့ပါတယ်ဒီငကိုရဲကရှစ်သိမ့်မတိုးတဲ့ဒီငင်းငယ်ဆွေးနွေးမှုတွေမှာအခုဒီရခိုင်ဘက်ကလက်တလောအခြေအနေတွေကထပ်ပြီးတော့ဟိုရိုက်ခတ်လာနိုင်တဲ့အခြေအနေတွေလည်းရှိနေဆိုတော့ဒီလိုအခြေအနေမျိုးတွေရှောင်ရှားနိုင်မှုဆိုရင်ကျွန်တော်တို့အစိုးရတပ်မတော်နဲ့ဒီတန်းတန်းလက်နက်ကိုင်ဖွဲ့စည်းရအောင်ဒီလွှတ်တော်ပိုင်းရပဲဖြစ်ဖြစ်လေအားလုံးကဘာတွေများလုပ်ဖို့လိုအောင်မလဲ
ပထမတစ်ခုကျွန်တော်ပြောချင်တာကတော့ရခိုင်ကိစ္စကိုရပြောချင်တာတခြားညီလုံးငယ်ငယ်ကြီးခဏထားပါတော့ရခိုင်ကိစ္စကကတော့အင်းကြီးမှာမတ်စုကိုဖတ်ပြသွားတယ်လို့ပဲအဲကျွန်တော်ကြားရတာတစ်ခုကတော့ရခိုင်ခေါင်းဆောင်တယောက်ကပြောရဥစ္စာကကျွန်တော်တို့ဖြစ်ရတယ်လည်းတော့ဖြစ်နေတာသူကဘာပြောလဲဆိုတော့ကျွန်တော်တို့ရခိုင်ကြီးမှာဖြစ်နေတဲ့ကိစ္စကလည်းမဟုတ်တထားရဲ့ပါတီအစီရင်ခံလို့ဖြစ်နေတယ်တ
ပဲအဲ့တော့ဒီထဲမှာဘလူးမားကဘယ်သူဖြစ်မလဲအေးဖြစ်မလားဗမာမြန်မာတပ်မတော်ဖြစ်မလားရခိုင်နိုင်ငံရေးကောင်းဆောင်တွေဖြစ်မလား NLD အစိုးရဖြစ်မလားဒါတော့ကျွန်တော်မသိဘူးပေါ့ဒါပေမဲ့တကယ်တကယ်ကြရင်တော့တကယ်ပြည်သူလူထုဆိုတဲ့ဥစ္စာကဟိုသားကလေးပေါ့နော်မိခင်ရဲ့သားကလေးပေါ့အဲ့ဒီဥစ္စာကိုမကောင်းကောင်းသိဖို့လိုပါတယ်ဒါနောက်တစ်ခုကတော့တိုင်းပြည်လုံးနိုင်ငံရေးနဲ့ပတ်သက်ရင်တော့အခုရခိုင်မှာဖြစ်သွားတဲ့ကိစ္စတွေကအများကြီးဟိုဗါလဲအခက်အခဲဖြစ်စီမယ်ဘာဖြစ်လို့လဲဆိုတော့ဇလောဇယ်မှာကျွန်တော်ကနှစ်ပိုင်းရှိနေတယ်ဟိုအကြီးလက်မှတ်ထိုးထားပြီးတော့မှဟိုဆွေးနွေးကြည့်နိုင်နေတဲ့အပိုင်းရတစ်ပိုင်းအကြီးလက်မှတ်မထိုးလာသေးတဲ့အဖွဲ့တွေကိုအကြီးလက်မှတ်ထိုးလာအောင်ဆိုပြီးတော့မှအစိုးရတက်မတော်ဘက်ကနေပြီးတော့မှကြိုးစားနေတဲ့တစ်ပိုင်းအဲ့နှစ်ပိုင်းရှိတယ်အဲ့နှစ်ပိုင်းထဲမှာဆိုရင်ပထမတစ်ပိုင်းကလည်းအကြီးလက်မှတ်ထိုးရတဲ့အပိုင်းမှာလည်းအဓိကကျတဲ့အရေးကြီးတဲ့ခင်ယူပေါ့နော်ခင်ယူလက်မှတ်ကိုတက်ဖွဲ့နဲ့အခုအစိုးရနဲ့တက်မတော်နဲ့ပြည်လည်မှုတွေမရှိကြဘူးမရှိတော့အဲ့ဒီဥစ္စာကြီးကလည်းဟိုရက်တက်နေတယ်ရက်တက်နေပြီးတော့မှရှိစကူမတော်နိုင်ဘူးအဲ့ဒီပြဿနာတစ်ချက်ရှိတယ်အဲ့တော့အဲ့ဒီပြဿနာရှိနေတဲ့ဂျားထဲမှာပဲအဲ့ဒီကိုရတော့ကအကြီးလက်မှတ်ထိုးလာဖို့အခြားဖွဲ့တွေကိုစီးအောင်နေစီမှာအဲ့ဒီရခိုင်အဖွဲ့ကအဲသူ့နဲ့တူတူပေါ့နော်မဟာမိတ်တို့ပြောနိုင်တဲ့တောင်းပလောင်ဖွဲ့ရဲ့ကုကံဖွဲ့ဒီအပေခံနာရတဲ့သုံးဖွဲ့နဲ့ပတ်သက်ပြီးတော့မှဟိုမရရအောင်ပြင်လဲအောင်ဒါလုပ်ပြီးတော့ကြိုးစားနေတဲ့အချိန်မှာအကြီးပြဿနာတွေပေါ်တဲ့အခါကျတော့မြေကြီးကဟိုဘာလဲဟိုအများကြီးနောက်ဆုတ်သွားမယ်သဘောရှိတယ်ဆိုတော့အဒီဥစ္စာကိုပြည်လည်ဖို့ခုနကမိကုန်းကိုဖြေရမယ်ဆိုဒါကိုပြည်လည်ဖို့ဆိုရင်တော့ဟိုဖြစ်နေတဲ့အနေအထားတိုင်းကိုစဉ်းစားဖို့လိုတယ်အဲ့တော့ NGA ထိုးထားပြီးအဖွဲ့တွေနဲ့ဘာဖြစ်နေသလဲအဲ့တော့ NGA စာချုပ်ပါအတိုင်းကိုတိချလိုက်လာနေကြရင်လားအလက်တော်တော်ဆိုရင်လည်းကျွန်တော်တရင်တစ်ခုဖတ်ရတာပေါ့နော်တတ်မလို့ကထုတ်ပြန်တဲ့သတင်းပါပဲဒီတက်မှာခေတက်မှာငါးဘက်မှာမလန်းဖောက်တဲ့နောက်ကိစ္စတစ်ခုအဲ့ဒီမှာဟိုဖြစ်ကြခကြဖြစ်တယ်ဆိုတဲ့ဥစ္စာအဲ့ဒါလည်းခုနကပြောလို့ခေဘက်ကသဘောတူလို့တွားတာမဟုတ်ပဲနဲ့လမ်းသွားဖောက်တဲ့ခါကျတော့ဖြစ်နေတဲ့ဗလာဒီပြဿနာတွေပဲဆိုတော့ကျတော့အဲတော့တမ်းမတော်တဲ့အစိုးရဘက်ကနေပြီးတော့ကိုလာတော်ကပြောသလိုအကြီးလက်မှတ်ထိုးထားတဲ့ဒီလိုနဲ့လည်းအခုတွားနေတဲ့လမ်းကြောင်းတွေကိုတီးချပြီးပြင်းပြင်းနဲ့အဲစာကြည့်ပါအတိုင်းစေနာရှိရှိနဲ့ကောင်းတဲ့ပေါ်ဖို့လိုသလိုမျိုးတခြားလက်မှတ်မထိုးရသေးသေးတဲ့ဒီလိုနဲ့ဒါကိုကြည့်နေကြတာပဲအဲ့ဒီမှာပါဝင်လာရရအောင်ဆိုရင်တော့အများကြီးဒါစနစ်ကြနဲ့ညီညာရေးကိုလိုလိုလားနဲ့ဒီကြိုင်ဆောင်ရွက်မှသာလေဒါကတော့ဖြစ်လာနိုင်တယ်လို့တော့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့သတင်းစာဆရာဦးစီစုအောင်မြင့်ရခိုင်မျိုးသားကောင်စီ ANC ထွေထွေရမှုဦးထွန်းစောကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေမှတ်ချက်တွေရေးသားပေးဖို့တွေနဲ့တောထရှင်တွေအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကောင်လွေဦးနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒရိုက်လီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစနေညဒရိုက်လီလိုက်အစီအစဉ်ကိုတော့မနက်ဖြန်တနင်္ဂနွေနေ့မနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမအေးတန်နာကျော်ကတစ်လှည့်ကြီးညာပေးပါဦးမယ်ရှင်
အမေရိကန်ပြည်အောင်စုမှအစိုးရလုပ်ငန်းတချို့ရပ်ဆိုင်းထားရတဲ့အခြေအနေဟာဒီကနေ့မှပဲသမိုင်းဝင်အခြေအနေတစ်ခုဖြစ်သွားပါတယ်။အစိုးရရန်နေရာတချို့ရပ်ထားရတာဒီကနေ့22ရက်မြောက်နေ့ဖြစ်ပြီးတော့ဒါကအမေရိကန်သမိုင်းမှာအရှိကြားဆုံးဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကအမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာနိုင်ငံနဲ့တရားမဝင်ဝင်ရောက်မှုတွေတားဆီးရေးဒတိုင်းရှိကြီးဆောက်လုပ်ဖို့အတွက်ဒေါ်လာတန်5000ကျော်တောင်းဆိုထားတာကိုအောက်လွှတ်တော်ကငြင်းပယ်ထားလို့ဒီအခြေအနေဆက်ရောက်နေရတာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမှပဲသမ္မတဒေါ်နယ်ထရမ့်ကပြည်သူ့စုံစမ်းစစ်ဆေးရေးဘျူရိုကြီးကဂျိမ်းစ်ကိုမီကို2019မှာရာထူးကဖျောက်လိုက်တဲ့အခါမှာ FBI အရာရှိတွေထိတ်လန့်သွားပြီးတော့သမ္မတဟာအမေရိကန်ပြည်သူ့ရဲ့အကျိုးစီးပွားပျက်စီးအောင်လုပ်နေသလားဆိုပြီးတော့ဆက်ပြီးတော့စုံစမ်းခဲ့ကြတယ်လို့ New York Times သတင်းစာမှာမနေ့ကပဲဖော်ပြထားပါတယ်သမ္မတထရမ့်ကတော့ဒီသတင်းဆောင်မနဲ့ပတ်သက်ပြီးတော့ Twitter လူမှုကွန်ရက်စာမျက်နှာမှာဒီကနေ့ပဲတုံ့ပြန်သွားတာမှာတော့လုံးဝအသုံးမကျတဲ့ New York Times သတင်းစာမှာရေးထားလို့သိရတာအလုပ်ဖြုတ်ခံရတဲ့ကိုမီကဒီအသုံးမကျလို့အလုပ်ဖြုတ်ခံရတာကိုကျွန်တော်ကိုဘာအကြောင်းပြချက်ဘာတက်တင်မှမရှိဘဲနဲ့စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်ဆိုပြီးတော့ရေးထားပါတယ် ပြည်ထောင်စုမှာရောင်ပြန်အင်္ဂလိပ်ဝတ်တဲ့ဆန္ဒပြသူတွေဟာဒီကနေ့ကိုယ်ကျင်ညောင်းဖြစ်တဲ့ဆန္ဒပြကြောင်မှာဖြစ်ပါတယ်။အင်္ဂလန်မှာတော့ဒီကနေ့ကစားတဲ့ပရီးမီယာလိဘောလုံးပွဲတွေမှာအာဆင်နယ်အသင်းရှုံးနေသွားပါတယ်။ဝက်ဆမ်နဲ့အာဆင်နယ်တို့ဒီကနေ့ကစားကြတာမှာဝက်ဆမ်ယူနိုက်တက်အသင်းကအာဆင်နယ်ကိုတကူးကူးမရှိနဲ့အနိုင်ရရှိသွားခဲ့တာဖြစ်ပါတယ်ရှင်။
စနေညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမအေးတနာကျော်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကဆုမောမှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းညစေနိုင်ကနေ၁၇
This program has come to you from the Voice of America, Washington.